Welcome to the Voice of America in Burmese.
Mingla ba shin. Washington မြို့တော် VOA American သံကနေ2018ခုနှစ်ဇူလိုင်လ28ရက်စနေနေ့ခင်းအစီအစဉ်ကိုမြမစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းတိုမီတာ32 40 48တကနေဒိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်ပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုမဆူမြတ်မုံနဲ့ကျွန်တော်ကြော်ကြော်သိပြပြပါပါအမေရိကန်တပ်ဖွဲ့ဝင်တွေရဲ့ယုံကျင်းတွေလို့ယူဆရတာတွေကိုပြန်ပို့ပေးတဲ့အတွက်ကင်ဂျွန်ကိုဒေါ်နယ်ထရမ့်ကကျေးဇူးတင်စကားပြောပါတယ်ဘာသာရေးလူလောက်ခွင့်ဒုတိယဖြစ်တွင်ညီလာခံပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ထုတ်ပြန်ချက်ပေါ်အထူးပဲစိတ်ပြေရာကြောင်းအမေရိကန်ဆိုင်ရာမြန်မာတန်ယုံကထုတ်ပြန်ပါတယ်မြန်မာနိုင်ငံဒေသတချို့ရေကြီးနေတာမှာဗကိုးတိုင်းမြို့နယ်တချို့နဲ့မွန်ပြည်နယ်ဘီလင်းမြို့နယ်မှာအခြေအနေအတော်ဆိုးနေပါတယ်ဒီသတင်းတွေနဲ့ဒုတိယစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီရှင်တရင်းလော်တွေကိုတင်ဆက်တဲ့အခါမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလက်ရှိရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဘင်္ဂလားပင်လယ်ော်အတွင်းကမြေနုကျွန်းပေါ်ကိုပြောင်းရွှေ့မဲ့အစီအစဉ်ကိုဒုက္ခသည်တွေကသဘောမတူတာဘာကြောင့်လဲဆိုတဲ့တရင်းလော်ကိုတင်ပြပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကြားစီးပွားရေးကုန်သွယ်ရေးတင်းမာနေတဲ့အခြေအနေနဲ့ပတ်သက်လို့သမ္မတထရန့်ကဘယ်လိုတုံ့ပြန်လိုက်ပါသလဲ
We opened up EuropeAnd that's going to be a great thing for Europe, and it's but it really going to be a great thing for us, and it's going to be a really great thing for our
ဒါကတော့ Trump ကသူ့ရဲ့မူဝါဒနဲ့ပတ်သက်ပြီးတော့သတင်းတောက်တွေကိုပြောကြားသွားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ဖို့ရှိပါရဲ့ရှင်။သတင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာစာရာတွေကိုကြားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြမှာပါရှင်။
အမေရိကန်တပ်ဖွဲ့ဝင်55ဦးရဲ့ရုပ်ကျွန်းတွေလို့ယူဆရတာတွေကိုအမေရိကန်အနာဘိုင်းတွေလက်ထဲပြန်ပြီးလွှဲပြောင်းပေးတဲ့အတွက်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်းကိုသမ္မတဒေါ်နယ်ထရမ့်ကတောက်ချာနေမှာကျေးဇူးတင်စကားပြောပါတယ်။အဲ့တပ်ဖွဲ့ဝင်တွေဟာလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲတွင်ကြာဆုံးသွားကြသူတွေပါ။သူပြောတဲ့ကတိအတိုင်းတည်တဲ့အတွက်ဥက္ကဋ္ဌကင်ကိုကျွန်တော်ကျေးဇူးတင်ပါတယ်။နောက်ထပ်အများကြီးလာအောင်မှာဖြစ်ပေမဲ့ကျွန်တော်ကိုသူပေးထားတဲ့ကတိတိုင်းတည်တဲ့အတွက်သတင်းမီဒီယာတွေရှေ့မှာဥက္ကဋ္ဌကင်ကိုကျေးဇူးတင်စကားပြောချင်တာပါ။သူတို့တွေနောက်ထပ်ဆက်ပြီးတော့ရှာဖွေနေကြရတဲ့အမြသူကရီအတိုင်းဆက်ပြီးလှုပ်သွားမယ်ဆိုတာကျွန်တော်သိကြပါတယ်လို့သမ္မတထရမ့်ကအင်ဗျူရောပြင်ပတ်မှာသတင်းတောက်တွေကိုပြောပါတယ်သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်းတို့ကြားပြီးခဲ့တဲ့လကစင်ကာပူမှာလုပ်တဲ့သမိုင်းဝင်ထိပ်သီးအစည်းအဝေးတွင်ရထားတဲ့သဘောတူညီချက်ကိုအကောင့်ထဲပေါ်လာမှာရုပ်ကျွင်းတွေလွှဲပြောင်းပေးရေးဟာပထမအဆင့်ဖြစ်ပါတယ်ကိုရီးယားစစ်ပွဲတွင်အမေရိကန်စစ်သား 9,900 လောက်ပျောက်ကိုပျောက်ဆုံးစီးရင်သွင်းထားပြီးမြောက်ကိုရီးယားမှာရုပ်ကျွင်း 9,300 ရှိနေတယ်လို့ယူဆထားပါတယ်
2016အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်ကသမ္မတဟီလရီကလင်တန်ကိုထိခိုက်စေတဲ့အချက်လက်တွေပေးမယ်လို့ပြောတဲ့ရုရှားတွေနဲ့တားဖြစ်သူဒွန်ဂျူနီယာအပြင်သူ့ရွေးကောက်ပွဲအောင်လာရေးစည်းရုံးရေးမှုတွေထရမ့်တာဝါအဆောက်အဦမှတွေ့ဆုံခဲ့တာသူမသိဘူးလို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေကပြောကြားခဲ့ပါတယ်ဒီတွေ့ဆုံမှုကိုထရမ့်ကြိုသိခဲ့တယ်လို့သူ့ရဲ့ပုဂ္ဂိုလ်ရေးရှေ့တင်ဟောင်းမိုက်ကယ်ကိုဟန်ကိုကိုးကားပြီးတော့ CNN ကသတင်းထုတ်ပြန်ခဲ့ပြီးတဲ့နောက်မှာသူမသိပါဘူးလို့သမ္မတထရမ့်က Twitter လူမှုကွန်ရက်ပေါ်မှာတုံ့ပြန်ခဲ့တာပါ2016ရွေးကောက်ပွဲတုန်းကထရမ့်အောင်နိုင်ရေးစည်းရုံးသူတွေရုရှားနဲ့ပူးပေါင်းပြီးတော့သူအနိုင်ရအောင်လုပ်ခဲ့လားဆိုတာကိုစုံစမ်းနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကိုရှစ်နေကိုဟန်ကပြောပြဖို့လွန်လွန်လပ်လပ်ရှိနေတယ်လို့အမည်မဖော်တဲ့သတင်းစစ်ပစ်ကိုကိုးကားပြီးတော့ CNN ကထောက်လွှင့်ခဲ့တာပါကိုဟန်ကသူ့စီးပွားရေးနဲ့ဆိုင်တဲ့ Subscribe ချက်တွေကနေကင်းလွတ်ခွင့်ရအောင်လို့လှုပ်ကြံဆက်လန်းစင်သူ့ကိုဆွဲထည့်ဖို့ကြိုးစားနေတယ်လို့လည်းသမ္မတထရမ့်က Twitter ပေါ်မှာရှင်းသားခဲ့ပါတယ်ထရမ့်နဲ့ဇလန်းဖြစ်ခဲ့တယ်လို့ဆိုတဲ့အမျိုးသမီးတွေကိုရွေးကောက်ပွဲမတိုင်ခင်ကနှုတ်ပိတ်ခါတွေပေးခဲ့တာဟာရွေးကောက်ပွဲစီအိုရဲ့ဥပဒေကိုချိုးဖောက်ရရောက်သလားဆိုတဲ့ပတ်သက်လို့ကိုယ်ရန်ကိုပြည်တော်စုအစိုးရရှင်းတွေကစုံစမ်းစစ်ဆေးနေကြတာပါဒီကြတဲ့တင်ကတော့ဒီသမ္မတထရမ့်ရဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာအချံပေးဂျွန်ဘိုလ်တန်နဲ့ရုရှားလုံခြုံရေးနဲ့ထောက်လှမ်းရေးအကြီးအကဲနီကိုလိုင်ပက်ထရူရှက်ဖ်တို့နှွေရသည့်အကောင်လောက်မှာတွေ့ကောင်းတွေ့မယ်လို့ရုရှားဒုတိယနိုင်ငံသားရေးဝန်ကြီးကတောက်ကြနေတော့ကပြောကြားခဲ့ပါတယ်
အမေရိကန်နဲ့တူရကီတို့ကြားဆက်ဆံရေးဆက်ပြီးတင်းမာနေချိန်မှာပဲတူရကီကဖန်ထားတဲ့အမေရိကန်ခရီးရန်ဘုံတော်ကြီးတိတ်မကြခင်မှာပြန်လွတ်လာမယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်ကြီးတန်းတာဝန်ရှိသူတူကပြောပါတယ်ဘုံတော်ကြီးဘရန်ဆန်အင်ပြန်ရောက်လာဖို့တိတ်ကိုကောင်းတဲ့လာလာတွေရှိနေတယ်လို့ကျွန်တော်ယူဆပါတယ်ဆိုပြီးနိုင်ငံတကာဘာသာရေးလူလောက်ခွင့်ဆိုင်ရာတာဝန်ကြီးဆန်ဘရောင်းဘက်ကသုံးဝင်ကြခြင်းပါတဲ့ဘာသာရေးလူလောက်ခွင့်ဒုတက်ဖြစ်ထွန်းရေးဆိုင်ရာသုံးရကြညီလာခံအစိုးစာသားပရင်းနေမှာပြောတာပါမြောက်ကာရိုလိုင်းနားပြည်နယ် Black Mountain မြို့ကဧဝံဂေလိခရစ်ယာန်ဘုံတော်ကြီးအန်ဒရူးဘရန်ဆန်အပေါ်အကြံဖက်ဝါဒနဲ့တချို့လူမှုဆိုင်ရာဆွဲချက်တွေတင်ပြီးလွန်ခဲ့တဲ့နှစ်နှစ်နီးပါးကတည်းကတူရကီကဖမ်းဆီးထောင်ချထားတာပါဒီတဲ့မှာအစောပိုင်းမှာတော့သူ့ကိုထောင်ထဲကထုတ်ပြီးအမှုဆက်ပြီးရင်ဆိုင်ဖို့နေအိမ်အခြေချုပ်ပြောင်းရွှေ့ချထားလိုက်ပါတယ်ဘုံတော်ကြီးဘရန်ဆန်ကိစ္စကြောင့်မြောက်အတ္တလန္တိတ်စာချုပ်နေဒူးအဖွဲ့ဝင်ဖြစ်ကြတဲ့တူရကီနဲ့အမေရိကန်တို့ကြားဆက်ဆံရေးမပြေမလည်ဖြစ်နေတာပါ
ဂျေရုဆလမ်မြို့မှာရှိတဲ့အယ်အာခ်ဆာပလီထဲမှာတောက်ကြတဲ့ဝိပုသူတော်တော်များများကအထဲမှာတားဆီးပိတ်ဆို့ထားတဲ့အတွက်လို့ဆိုပြီးအစ္စရေးရဲတွေကဗလီကိုနိုင်တော်တော်ကြာကြာပိတ်ထားခဲ့ပါတယ်။တောက်ကြတဲ့ဝိပုပြီးချိန်မှာဝိပုသူတွေကသူတို့ကိုမီးရှို့တွေခဲတွေနဲ့ပစ်ပေါက်ခဲ့လို့ဗလီကိုပိတ်ခဲ့တာလို့ဆိုပါတယ်။မျက်မြင်တွေကတော့ရဲတွေကမျက်ရည်ရုံဘုံတွေချက်တေသေးပြီးတော့လှုပ်လို့မရအောင်ဖြစ်သွားစေတဲ့ stand grenade တွေတုံးပြီးတော့ဗလီတဲကိုဝင်စီးခဲ့တယ်လို့ပြောပါတယ်။ရဲတွေနဲ့ထိတ်တိုက်တွေးခဲ့သူ2000လောက်ကိုဒီဖမ်းဆီးခဲ့တယ်လို့လည်းအစ္စရေးအာဏာပိုင်တွေကဆိုပါတယ်။အယ်လက်ဆာဘလီဟာအစ္စလာမ်ဘာသာဝင်တွေအတွက်တတိယအထွတ်အမြတ်အားဆုံးဘာသာရေးအဆောက်အဦတစ်ခုဖြစ်ပါတယ်။တောက်ချာနေကပဲဒီအစ္စရေးနဲ့နယ်စပ်ဂါဇာဒေသမှာတော့ပါလက်စတိုင်းတယောက်ပြစ်ဒဏ်ခံရတယ်လို့ဂါဇာကကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။နယ်စပ်မှာဆန္ဒပြမှုအတွင်းပြစ်ဒဏ်ခံရတာလို့ပါလက်စတိုင်းအာဏာပိုင်တွေကပြောပါတယ်။အစ္စရေးစစ်တပ်ကတော့တစုံတရာတုံ့ပြန်ပြောခြင်းမရှိပါဘူးရှင်။
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9683လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်ပါတယ်။
ဒီကနေ့စနေနေ့ဖက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဝါရှင်တန်ဒီစီမြို့တော်မှာဇူလိုင်လ26ရက်နေ့ကကျင်းပပြီးစီးသွားတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်တွင်းဆိုင်ရာညီလာခံကနေမြန်မာနိုင်ငံနဲ့ပတ်သက်တဲ့ထုတ်ပြန်ချက်ပေါ်အထူးပဲစိတ်ပြေရတဲ့အကြောင်းအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်ယုံကဇူလိုင်လ28ရက်နေ့စွဲနဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒါ့အပြင်အဲ့ဒီညီလာခံကိုမြန်မာနိုင်ငံတက်ရောက်ဖို့ဖိတ်ကြားခြင်းမရှိတဲ့အတွက်မြန်မာနိုင်ငံရဲ့ယက်တိချက်ကိုရှင်းလင်းပြောဆိုခွင့်မရတဲ့ပေါ်စိတ်မကောင်းတဲ့အကြောင်းလည်းပြောထားပါတယ်။မြန်မာနိုင်ငံဟာအနုနယ်တဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပြီးငြိမ်းချမ်းရေးလုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအခြေအနေမျိုးစုံနဲ့ရင်ဆိုင်နေရတဲ့နိုင်ငံတစ်ခုဖြစ်တယ်လို့မြန်မာတန်ယုံရထုတ်ပြန်ချက်မှာပြောထားပါတယ်။တက်တန်းနုသေးတဲ့အရသာအစိုးရအနေနဲ့လွန်ခဲ့တဲ့နှစ်မှာတာဝန်ဆယူခြင်းကလေးကရခိုင်ပြည်နယ်ကချင်းနီအပါအဝင်အရေးကြီးတဲ့ကိစ္စရပ်တွေကိုဖြေရှင်းဖို့အခိုင်အမာတန်တိတန်ချထားပြီးတက်ဆိုင်သူအားလုံးနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောထားပါတယ်။ဒီလိုအရေးကြီးတဲ့အချိန်ကာလမှာရင်ဆိုင်နေရတဲ့အခက်အခဲတွေအတွက်ရေရှည်ခိုင်မာတဲ့အဖြစ်တွေကိုရှာဖွေဖို့မြန်မာနိုင်ငံကကြိုးစားနေတဲ့ပေါ်အမေရိကန်ဆိုရပါဝင်နိုင်ငံတကာတိုင်ဝမ်ရဲ့နားလည်မှုနဲ့အားပေးထောက်ခံမှုတို့ကိုမြန်မာတန်ယုံအနေနဲ့အထူးပဲမြင်တွေ့ခြင်းနဲ့အကြောင်းတန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။ဇူလိုင်လ26ရက်နေ့24ရက်နေ့ကနေ26ရက်နေ့ထိအမေရိကန်နိုင်ငံခြားရေးဌာနမှကျင်းပတဲ့အရင်းညီလာခံကိုနိုင်ငံခြားရေးဝန်ကြီးတွေနိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေဘာသာရေးခေါင်းဆောင်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတက်ရောက်ကြတယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။ဤလကန်တယောက်ဖို့ဖိတ်ကြားတဲ့အထက်မှာဘင်္ဂလားဒေ့ရှ်နိုင်ငံလည်းပါပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီး AH မဟ်မူဒ်အာလီဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်ပါတယ်
။မြန်မာနိုင်ငံနေရာတချို့မှာမိုးသီးထန်စွာရွာပြီးတော့ရေကြီးရွေလွှမ်းမှုတွေဖြစ်နေတာပါ။အခုနောက်ဆုံးဒီပဲခူးတိုင်းတဲကမြို့တချို့နဲ့မွန်ပြည်နယ်ဘေးလင်းမြို့ဘက်မှာတော်တော်လေးအခြေအနေဆိုးနေပါတယ်။ပဲခူးတိုင်းတဲကပဲခူးမြို့မထောင်မြို့ရွှေကျင်မြို့တွေမှာတောက်ကြနေတော့ကစိုးရိမ်ရေအမှတ်အထက်မှာရှိနေပြီးတော့ရေကြီးရေရှမ်းမှုတွေကြောင့်ဒေသခံတော်တော်များများဟာထမယုံတွေမိုးလုံလေလုံအာကစားခမ်းမတွေဖုံးကြီးကျောင်းတွေမှာဖွင့်ထားတဲ့ရေဘေးရှောင်စခန်းတွေမှာခိုးလုံနေကြရပါတယ်။ရေဘေးဒုက္ခရောက်နေတဲ့ပြည်သူတွေအတွက်အစားအသောက်ကျန်းမာရေးနဲ့တခြားလိုအပ်ချက်တွေကိုအစိုးရကထောက်ပံ့ကူညီမှုတွေပေးနေတယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်။ပဲခူးတိုင်းနဲ့မှာတဲ့ဒီရေဘေးဒုက္ခတွေဟာတပေါင်းကျော်ရှိနေပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့တောက်ချာနေ့သတင်းထုတ်ပြန်ချက်အရနောက်နှစ်ရက်လောက်ဆက်ပြီးတော့ပိုအားကောင်းတဲ့မိုးဆက်ရွာသွန်းနိုင်တာကြောင့်ဆိုရင်ရေအမှတ်အထက်ဆက်မြက်တတ်နိုင်တယ်လို့အစိုးရရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်သဘာဝဘေးရန်တွေကြိုတင်ပြင်ဆင်မှုတွေကိုအလင်းအမြတ်တုံ့ပြန်ဆောင်ရွက်နိုင်ဖို့တက်ဆိုင်ရာအစိုးရအဖွဲ့တွေအစိုးရပြည်သူတွေနဲ့ဒီပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။အမျိုးသားသဘာဝဘေးရန်တွေဆိုင်ရာစီမံခန့်ခွဲမှုကော်မတီတို့ကထလည်းဖြစ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲရင်းရချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဝင်းပြတ်အေးလည်းတောက်တာနေတော့ကပဲခူးကရေဘေးအခြေအနေကိုတွားကြည့်ပြီးတော့မှထောက်ပံ့ကူညီမှုတွေပေးခဲ့တယ်လို့သတင်းမှဖော်ပြပါရယ်။မွန်ပြည်နယ်ဘီးလင်းမြို့ဘက်မှာဆိုလဲလမ်းတွေရေကျော်နေတဲ့အတွက်လမ်းပန်းဆက်သွေးပိုင်းမှာအခက်အခဲရှိနေပါရယ်။ကရင်ပြည်နယ်ကမြို့တချို့လည်းပေးခဲ့တဲ့သတင်းပတ်ကုန်ပိုင်းကစားလို့ရေမြုပ်နေပါရယ်။တန်လွင်မြေရေကြီးမှုကြောင့်ဖအံမြို့ရက်ွက်တချို့ကလည်းရေလွှမ်းနေပါရယ်။အခုဆိုရင်မော်လမြိုင်ဖအံလန်းရန်ကုန်ဖအံလန်းတွေကိုပိတ်ထားရတယ်လို့ဒေသခံတွေက VOA မြန်မာပိုင်းကိုပြောပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမှာမညီမသက်ဖြစ်နေတဲ့မိုးစလင်နယ်မြေတစ်ခုဖြစ်တဲ့မင်ဒနာဝဒေသကိုဒေသနာကိုယ်ပိုင်ဦးချုပ်ရေးပေးမယ်ဥပဒေတရားကိုဖိလစ်ပိုင်ကွန်ဂရက်လွှတ်တော်ကတခဲနဲ့အတည်ပြုလိုက်ပါတယ်။ကိုယ်ပိုင်ဦးချုပ်ခွင့်ရရှိဖို့အတွက်ရာစုဝတ်ကြဖြစ်ပေါ်တဲ့ပြည်ပကတွင်လူပေါင်း1,200ကျော်တည်ဆုံထားပြီး IS အကြမ်းဖက်အုပ်စုပါပါဝင်ပတ်သက်လာပါတယ်။ Bangsamuru Organic Law လို့ခေါ်တဲ့ကိုပိုင်ဥစိုးရေးဥပဒေကိုဒီပတ်အတွင်းမှာပဲကွန်ကရစ်လွှတ်တော်ကတည်ပြုပြီးသမ္မတကလက်မှတ်ရေးထိုးလိုက်တာပါ။မင်ဒါနာဝအနောက်ပိုင်းနဲ့ကျွန်းစုတွေမှာမိုးစလင်တွေနေထိုင်လာတာနှစ်ပေါင်း900ကျော်နေပြီဖြစ်ပြီးလူများစုခရိယန်တွေကစီးပွားရေးအရချုပ်ကန်ထားတာကိုမိုးစလင်တွေကအဓိကမကြေမနပ်ဖြစ်နေကြတာပါ။အခုလိုမျိုးကိုပိုင်အုပ်ချုပ်ခွင့်ရရှိမယ့်အလားအလာပေါ်လာပေမဲ့တိကျစက်တက်တော့ထားရှိမှာမဟုတ်ပါဘူး။
အမေရိကန်ပြည်သူအနောက်ချိုင်းကယ်လီဖိုးနီးယားပြည်နယ်မြောက်ဘက်မှာတော်မီလောင်ကျွမ်းတွေလို့ထောင်နဲ့ချီတဲ့ဒေသခံတွေဘေးကင်းရာကိုပြောင်းရွှေ့နေကြရပါတယ်။မင်းချင်းသက်ချင်းတဲ့တေဆောက်သူတစ်ယောက်လည်းရှိပါတယ်။တဟောင်းဟောင်းတောက်လောင်နေတဲ့တော်မီကလူ၉သောင်းလောက်နေထိုင်တဲ့ Reading မြို့နေရာကိုဂျာတာရင်းညားကစားပြီးတော့ကူးဆက်လောင်ကျွမ်းခဲ့တာပါ။ကားလိုနာမည်ပေးထားတဲ့တော်မီကဟက်တာ18,000ကျော်အကျယ်အဝန်းထိလောင်ကျွမ်းနေတယ်လို့ကယ်လီဖိုးနီးယားပြည်နယ်သက်တော်နဲ့မီးဘေးကာကွယ်ရေးဌာနကပြောပါတယ်။ဘူပြင်းနဲ့ရာသီဥတုနဲ့သွားလာရခက်ခဲတဲ့မြေပြင်အနေအထားကြောင့်မင်းချင်းတက်တဲ့နေရာမှာအခက်အခဲရှိနေတယ်လို့ဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။မိသက်သမား၃ယောက်လည်းထိခိုက်ဒဏ်ရာရတယ်လို့မိသက်ဌာနပြောခွင့်ရသူ Scott Kennedy က VOA ကိုပြောပါတယ်။လက်တလုံးသတင်းပတ်တွေအတွင်းမှာဒီ American တဝန်တောပင်လောင်ကျွမ်းမှုကြီးပေါင်း89ခုရှိတယ်ပြီးတော့၅ခုက California ပြည်နယ်မှာဖြစ်တယ်လို့အစိုးရကပြောပါတယ်။ California ပြည်နယ်အုပ်ချုပ်ရေးမှူး Jerry Brown ကတောင်ပိုင်းနဲ့မြောက်ပိုင်းကတော်ပြီလောင်နေတဲ့နေရာတွေမှာအရေးပေါ်အခြေအနေကြီးညာထားပါတယ်။တိကျမိလောင်တဲ့တဲ့တစ်ခုကတော့ Greek နိုင်ငံမှာဒီ86ယောက်ထက်ပင်တေဆုံးခဲ့တဲ့မိလောင်ကျွမ်းမှုကိုနိုင်ငံရေးအရသူ့ဘာတာဝန်အပြည့်အဝရှိတယ်လို့ဝန်ကြီးချုပ် Alexis Tsipras ကပြောပါတယ်။အရာဆောက်လုပ်မှုစီကံချက်တွေအတိုင်းမလိုက်နာခဲ့လို့တေဆုံးသူအများအပြားဘေးလွတ်အောင်မပြေးနိုင်ခဲ့တာလို့ယုံကြည်တဲ့အတွက်ဒီကိစ္စကိုလည်းအပြန်ဆုံးစုံစမ်းကင်တွင်မယ်လို့ဝန်ကြီးချုပ်ကပြောပါတယ်ရှင်။
ကိုကြကြသိန်းနဲ့မဆုမြတ်မမရှင်စနေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ထောင်ပေါင်းများစွာသောရိုဟင်ဂျာဒုက္ခသည်တွေကိုအခုနှစ်မိုးရာသီကုန်ရင်ဘင်္ဂလားပင်လယ်အော်တွင်းကဘဟာဆန်ချားဆိုတဲ့ကျွန်းပေါ်ကိုပြောင်းရွှေ့ထားမယ်အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကလွန်ခဲ့တဲ့သတင်းပတ်တွင်ကြေညာခဲ့တာပါ။ဒါပေမဲ့ရိုဟင်ဂျာတွေကတော့အဲ့ဒီကျွန်းဟာလုံခြုံစိတ်ချမှုမရှိတဲ့အတွက်ဝန်ကြီးချုပ်ပြောတဲ့အတိုင်းသွားနေမှာမဟုတ်ဘူးလို့ပြောကြပါရတယ်။ VOA သတင်းတောက်မတ်ဟူစိန်သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
။ဘင်္ဂလားဒေ့ရှ်အစိုးရဟာအခုလိုပြောင်းမဲ့အစီအစဉ်ကိုဒုက္ခသည်တွေနဲ့ကြိုတင်တံပင်ခြင်းမရှိဘဲလှုပ်ဆောင်ခဲ့တာပါ။ကောက်ဆစ်ဘဇားကဂျမ်တိုလီဒုက္ခသည်စခန်းမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်မဆူရာဘေဂမ်ကတော့
အဲဒူဟူဇီယန်လိုရာရဒီယဟိုဒဲချင်းဂရီဇယွန်
။ကျမတို့သွားနေတဲ့ကျွန်းပတ်လယ်မှာရေရွေကြီးပဲရှိနေတော့ဘေးကင်းရာကိုရွှေ့ပြောင်းဖို့မဖြစ်နိုင်ပါဘူး။ဒါကြောင့်ကျမတို့အဲ့ကျွန်းကိုမသွားချင်ပါဘူး
။ကျွန်းရဲ့အခြေအနေအပြည့်စုံကိုပွင့်လင်းမြင်သာစွာအသိပေးပြတဲ့နောက်ကိုယ်တော်နဲ့ကိုပြောင်းလို့သူတွေကသာအဲ့ဒီကျွန်းကိုပြောင်းရွှေ့ခွင့်ပြုစင်တယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရလက်ထောက်တာဝန်ခံဖေရောဘတ်ဆင်ကပြောပါတယ
် Any attempts to force people to go to the island or create conditions requiring movement there for any reason is totally unacceptable
ဒီလူတွေအဲ့ဒီကျွန်းကိုအဓမ္မရွှေ့ပြောင်းခိုင်းမယ်ဒါမှမဟုတ်အဲ့ဒီကျွန်းကိုမဖြစ်မနေရွှေ့ပြောင်းအောင်ခြေနေတွေကိုဖန်တီးမယ်ဆိုရင်ဘင်္ဂလားဒေ့ရှ်အစိုးရအပေါ်နိုင်ငံတကာအသိုင်းအဝိုင်းရဲ့ကန့်ကွက်မှုတွေအကြီးအကျယ်ဖြစ်လာနိုင်ပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အရှေ့တောင်ပိုင်းကမ်းရိုးတန်းဒေသတွေမှာရိုဟင်ဂျာဒုက္ခသည်ပေါင်းတသန်းကျော်ရှိနေပြီးအများစုဟာမှတ်ပုံမတင်ဘဲတရားမဝင်နေထိုင်နေကြတာလို့ဆိုပါတယ်။လူဦးရေထူထပ်လွန်ပြီးဖြစ်နေတဲ့သူတို့အနေနဲ့မြန်မာနိုင်ငံဘက်ကထွက်ပြေးလာကြတဲ့ဒုက္ခသည်တွေရဲ့ဝန်တော့ဝန်ဘိုးကိုဆက်ပြီးထမ်းမထနိုင်ကြတော့ဘူးလို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်။မြန်မာဘက်ကဒီဒုက္ခသည်တွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုအတိအမှမပြုပေမဲ့ဒီဒုက္ခသည်တွေကိုပြန်လည်ခံရေးအတွက်ကုလသမဂ္ဂအပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဆောင်နေပါတယ်။ဒုက္ခသည်တွေကျွန်းကိုပြောင်းထားမဲ့အကြောင်းနိုင်ငံတကာကကိုယ်စားလှယ်တွေကိုဝန်ကြီးချုပ်ရှေ့ခါစီနာကပြီးခဲ့တဲ့သတင်းပတ်အတွင်းပြောပြခဲ့တာပါအခုနှစ်မိုးရာသီကုန်တန်နဲ့ရိုဟင်ဂျာဒုက္ခသည်တသိန်းလောက်ကိုအဲ့ဒီကျွန်းကိုပြောင်းရွှေ့ထားဖို့စီစဉ်နေကြောင်းကုလသမဂ္ဂလူဦးရေရမုံငွေအဖွဲ့ UNFPA ကညွှန်ကြားရေးမှူးနတာလီယာကနင်းကိုပြောပြခဲ့တာပါဒါအပြင်ဒုက္ခသည်တွေနေထိုင်ရေးအဆင်ပြေစေနိုင်မဲ့ဘာဆန်ချားကျွန်းကိုပြောင်းရွှေ့မဲ့အကြောင်း IOM နိုင်ငံတကာရွှေပြောင်းနေထိုင်သူများကူညီအဖွဲ့ကညွှန်ကြားရေးမှူးချုပ်ဝီလျံလေးစီဆွင်းကိုလည်းဇူလိုင်လ15ရက်နေ့မှာပြောပြခဲ့ပါသေးတယ်။ဒါပေမဲ့စတူယန်မီတာ3000လောက်ကျဝန်းပြီးလွန်ခဲ့တဲ့9နှစ်လောက်ကမှရေလဲမှာပေါ်လာတဲ့အဲ့ဒီကျွန်းပေါ်မှာလူတွေနေလို့ရနိုင်ပါမလားဆိုတဲ့အပေါ်အများစုကစိုးရိမ်နေကြပါတယ်။ဒီရေတက်တဲ့အချိန်မှာကျွန်းရဲ့အများစုဟာရေလွန်းသွားလေးရှိတယ်လို့ဒေသကမြေစင်းဌာနကအရာရှိတူက VOA ကိုပြောပါတယ်။အမည်မဖော်လိုတဲ့တစ်တော့ဌာနကအရာရှိတူကလည်းအဲ့ဒီကျွန်းပေါ်မှာစိုက်ပျိုးလို့ရနိုင်တဲ့အခြေအနေရောက်အောင်နောက်ထပ်နှစ်20လောက်လိုအပ်မယ်လို့ပြောပါတယ်။ဒုက္ခသည်တွေကျွန်းပေါ်မှာနေနိုင်ရေးအတွက်လွန်ခဲ့တဲ့လအနည်းငယ်ကတည်းကဝန်ထမ်းတွေအဆောက်အုံတွေစောင့်နေကြကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်နဲ့ပြန်လည်နေရာချထားရေးက কমিশনার মিনজি মুহাম্মদ আব্দুল কালাম গা পিও বারে
ဘွတ်ဆန်ကရနေဘွတ်ဆန်ကရနေကတ်ကတ်တူဘီဂနီတောဟဲဆာဟိုယာရီဖြစ်နေတဲ့အတွက်လုပ်ငန်းတွေကအတိုင်းအတာတစ်ခုထိကြန့်ကြာနေပါတယ်ဒါပေမဲ့ကျွန်းပေါ်ကလုပ်ငန်း90ရာခိုင်နှုန်းလောက်တော့ပြီးနေပါပြီစက်တင်ဘာလကုန်လောက်ဆိုရင်ဒုက္ခသည်တွေပြောင်းနေလို့ရအောင်ဆောက်လုပ်ရေးလုပ်ငန်းတွေပြီးစီးလောက်ပါပြီပတ်ဆန်ချာကျွန်းမှာပြောင်းနေလို့သူတယောက်မှသူ့အနေနဲ့မတွေ့ဘူးသေးတာက threshold
ဒီကောက်ဆက်ပဇာမှာဆိုရင်ရေကြီးတယ်ဆိုတာနဲ့တောင်ပေါ်ဒါမှမဟုတ်စခန်းထဲကိုပြောင်းပြေးလို့ရသေးတယ်နေနေပိုင်းဖြစ်တဲ့အဲ့ဒီကျွန်းမှာသွားနေရတယ်ဆိုရင်တော့ဘေးရန်တွေကြီးကြီးမားမားဖြစ်လာရင်ကျွန်တော်တို့ပြေးစရာနေရာမရှိပါဘူးပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရကကျွန်တော်တို့ကိုပို့လိုက်မယ်ဆိုလို့ရှိရင်လူသူမရှိတဲ့ကျွန်းမှာပြည်နေတဲ့ပိတ်ခံထားသလိုဖြစ်ပါလိမ့်မယ်ဒါကြောင့်ကျွန်တော်တို့ဘတ်ဆန်ချာကျွန်းကိုမသွားချင်ပါဘူ
းရိုဟင်ဂျာဒုက္ခသည်တွေကိုဒီကျွန်းကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်အစိုးရဟာပြီးခဲ့တဲ့2015ခုနှစ်ခေတ်ကစတင်ခဲ့တာပါဒါပေမဲ့ဒုက္ခသည်တွေရွှေ့ပြောင်းဖို့အတွက်ကျွန်းပေါ်မှာအိမ်နေဆောင်နေတယ်ဆိုတာကို UN နဲ့တခြားမိတ်ဖက်အဖွဲ့အစည်းတွေကို2018ခုနှစ်ဧပြီလကမှစပြီးအသိပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလှိုင်ပြောပြသွားတာပါ။ American ပြည်ထောင်စုနဲ့အဓိကမဟာမိတ်နိုင်ငံတွေကြားစီးပွားကုန်သွယ်ရေးပိုင်းတင်းမာနေတဲ့အခြေအနေပေါ်စိုးရိမ်နေကြချိန်မှာပဲသမ္မတဒေါ်နယ်ထရန့်ကကုန်သွယ်ရေးဆိုင်ရာသူ့ရဲ့မူဝါဒတွေနဲ့ပတ်သက်လို့ American အနောက်အလယ်ပိုင်းမှာကြားသာပတင်းနေ့ကပြောကြားလိုက်ပါတယ်။ဒီကြောင့် Michael Brown ရေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။ဥရောပနဲ့ရလိုက်တဲ့သဘောတူညီချက်ကိုသမ္မတထရမ့်က Iowa ပြည်နယ်မှာကြားသာပတင်းနေ့ကအကုန်ဖော်ပြောဆိုပါတယ်။တရုတ်ကုန်ပစ္စည်းတွေပေါ်အမေရိကန်ကကုန်သွယ်ကွန်တွေချလိုက်တာကြောင့်တရုတ်ဘက်ကလက်တုံပြန်ပြီးအမေရိကန်ပဲပီဆက်နဲ့တခြားကုန်ပစ္စည်းတွေပေါ်အခွန်တွေချမှတ်တဲ့အတွက်အဓိကအထိနာသူတွေသမ္မတထရမ့်ကိုထောက်ခံတဲ့ Iowa ပြည်နယ်ကလက်သမားတွေလည်းပါပါတယ
်။ We opened up Europe.And that's going to be a great thing for Europe, and it's really going to be a great thing for us.
Europe is going to be a great thing for us. Europe is going to be a great thing for us. Europe is going to be a great thing for us. Europe is going to be a great thing for us. Europe is going to be a great thing for us. Europe is going to be a
great thing for us. America is going to be a great thing for us. America is going to be a great thing for us. America is going to be a great thing for us. Europe is going to be a great thing for us. Europe is going to be a great thing for us. Europe is going to be a great thing for us. Europe is going to be a great thing for us. Europe is သမ္မတထရမ့်ကမပြောပါဘူးအဲ့ဒါဟာမူဝါဖြင့်သဘောတူညီချက်တည်းဖြစ်ပါတယ်လို့အမေရိကန်ဗန္ဓာရေးဝန်ကြီးစတီဗန်မနူးချင်းကပြောပါတယ်ကုန်သွယ်ကုန်တွေကြောင့်ထိခိုက်ရတဲ့အမေရိကန်လက်သမားတွေအတွက်အကူအညီရန်ပုံငွေဒေါ်လာ12ဘီလီယံပေးဖို့ရထားတယ်လို့သမ္မတထရမ့်နဲ့မစ္စတာယန်ကာတို့မတွေ့ခင်တည့်ရက်မှာပဲအမေရိကန်စိုက်ပျိုးရေးဌာနကကြေညာထားပါတယ်လက်သမားတွေကိုကြောင့်အကူအညီပေးပြီးကုန်သွယ်ကုန်တွေကြောင့်အထိနာတဲ့တခြားစီးပွားရေးကဏ္ဍတွေကိုဘာကြောင့်အကူအညီမပေးတာလဲလို့American ကုန်သွယ်ရေးကိုယ်စားလှယ် Robert Lighthizer ကိုကြာသာပတင်း American ထက်လို့တော့ကြားနာပွဲအတွင်းမေးတဲ့အခါ Lighthizer ကအခုလိုပြန်ဖြေပါတယ
် It's the view of the administration that agriculture has been particularly targeted by retaliation
ကျွန်တော်တို့လုံဆောင်နေရရဲ့ရလက်ကြောင်းလက်တုံပြန်မှုတွေကိုအထူးသဖြင့်တိုက်ရိုက်ခံစားရတာဟာစိုက်ပျိုးရေးကဏ္ဍဖြစ်တယ်လို့အစိုးရကမြင်ပါတယ်ဒါကြောင့်သမ္မတနဲ့စိုက်ပျိုးရေးဝန်ကြီးတို့ကဒီအစီအစဉ်ကိုအကောင့်ထည့်ဖော်တာပါ
ဒါပေမဲ့လေငွေကြေးအကူအညီတသက်နဲ့တော့သူတို့ရဲ့တံမိုးပန်းချောင်းလုပ်ငန်းတွေပေါ်ကုန်သွယ်ကုန်တွေကြောင့်ရေရှည်တက်ရောက်မှုလျော့ပါးသွားမှာမဟုတ်ဘူးလို့လေသမားတချို့ကပြောပြီးအဲ့ဒီအထက်မှာ Michael Slattery လည်းအပါအဝင်ပ
ါ For me this is a great loss not just because the price has dropped
ကျွန်တော်တို့တော့ဒါကတကယ်ဆုံးရှုံးမှုကြီးပါဈေးတွေကျသွားတာကြောင့်နေမဟုတ်ပါဘူးကျွန်တော်တို့ရဲ့အနာဂတ်ဈေးကွက်တွေလည်းပျောက်သွားပါလေ
ဂျာဇာပရီနီနေ့လယ်ပိုင်းမှာတော့ Illinois ပြည်နယ် Granite City ကတံမီးလုပ်ငန်းပိုင်ရှင်တွေကိုသမ္မတထရမ့်မိန့်ခွန်းပြောပါတယ်။သူဆိုရအနေနဲ့တရုတ်ရဲ့မတရားအနိုင်ကျင့်တဲ့ကုန်သွယ်ရေးဆိုင်ရာလုပ်ကိုင်ပုံတွေပေါ်အပြင်းထန်ဆုံးတုံ့ပြန်လှုပ်ဆောင်ထားတာဖြစ်တယ်လို့သမ္မတထရမ့်ကပြောသွားပါတယ်ခင်ဗျာ
။ကိုကျော်ကျော်သိမ့်ပါရှင်။ American ပြည်ထောင်စုရဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒအကြောင်းကြားခဲ့ရတာပါ။တရုတ်နိုင်ငံမှာကာကွယ်ဆေးအတုထုတ်လုပ်မှုတွေကြောင့်ပြည်သူအများတုံ့လှုပ်ဒေါသထွက်အယုံကြည်ပြက်ပြီးတော့ဟောင်ကောင်ကျွန်းမှာကာကွယ်ဆေးသွားထိုးနေကြပါတယ်အခုလိုတရုတ်နိုင်ငံရဲ့ကျန်းမာရေးစနစ်အပေါ်အယုံကြည်ပြက်တာကနေအစိုးရစနစ်အပေါ်ယုံကြည်မှုပါထိခိုက်လာမှာကိုစိုးရိမ်နေကြချိန်မှာတရုတ်သမ္မတကလည်းဒီကာကွယ်ဆေးအတုထုတ်တဲ့ဆေးကုမ္ပဏီကိုစစ်ဆေးအရေးယူဖို့အမိန့်ထုတ်ထားပါတယ်ဒီအကြောင်းကိုဝင်းမင်းကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါတရုတ်နိုင်ငံမှာချန်ရှန်ဘိုင်ိုတက်ကနိုလော်ဂျီကုမ္ပဏီရဲ့ကာကွယ်ဆေးအတုထုတ်လုပ်မှုကြီးမကြာခင်ကထပ်ထွက်ပေါ်လာခဲ့ပြီးမှသ တန်းနဲ့ချီတဲ့တရုတ်ပြည်သူတွေအနေနဲ့တရုတ်ကျန်းမာရေးကဏ္ဍစီကံသတ်မှတ်ကင်တွယ်မှုပေါ်ယုံကြည်မှုပျောက်ဆုံးသွားကြတာပါဒီကုမ္ပဏီကထုတ်တဲ့ဆုံစုနာစက်ညာမေးခိုင်ကလေးကာကွယ်ဆေးတွေကထိရောက်မှုမရှိတာမနှစ်ခါတွေ့ခဲ့ပြီးအခုမကြာခင်ကလည်းခွေးယူးကာကွယ်ဆေးထုတ်လွှင့်မှုနဲ့စစ်ဆေးမှုမှတ်တမ်းဆိုင်ရာလိမ်လည်မှုတွေလုပ်ခဲ့ကြောင်းသတင်းထွက်လာပြီးမှအင်တာနက်လူမှုကွန်ရက်ပေါ်မှာအများကမချေမနှက်ပြောတာတွေအကြီးအကျယ်ဆွညံသွားခဲ့ပါတယ်အခုတော့ဒီကာကွယ်ဆေးအထုတွေပေါ်ယုံကြည်မှုကျဆင်းသွားပြီးတရုတ်ပြည်မှာကြီးကမိဘတွေအနေနဲ့သူတို့ရဲ့ကလေးတွေမရှိမဖြစ်လိုအပ်တဲ့ကာကွယ်ဆေးထိုးပေးဖို့ဖုတ်ဖို့မိတိုက်အထုတ်ပိုးပြင်ပြီးဟောင်ကောင်ကစေကံတစ်ခုကိုရောက်လာကြပါတယ်။တရုတ်ကလာတဲ့လူတွေနဲ့ပြည်နေတဲ့ဒီစေကံနဲ့မှာရှန်ဆန်းမျိုးက32နှစ်အရွယ်မိခင်ယွန်နိုက်စ်လီက
ဒီကာကွယ်ဆေးအတုထုတ်လုပ်တဲ့အပေါ်မှာလူတွေအများကြီးကအော်အော်လို့ဒေါသထွက်ခဲ့ကြပြီးတော့အင်တာနက်လူမှုကွန်ရက်ပေါ်မှာစပြီးတော့ထုတ်ပေါ်ရေးခဲ့ကြတာပါ။ဒါပေမဲ့ကျမကတော့ဒီပြဿနာအတွက်ရေရှည်အဖြစ်တစ်ခုတကယ်ကိုမြင်ချင်ပါတယ်။အရင်2003 2006နဲ့2013ခုနှစ်တွေတုန်းကလည်းအလားတူကျန်းမာရေးဆိုင်ရာထိန်းချုပ်တော်လှန်မှုတွေကြုံခဲ့ရဘူးလို့ပါဒါမျိုးတွေတရုတ်နိုင်ငံမှာဖြစ်လာတာကအကျဉ်အတော်များလာခဲ့ပါပြီ
အခုလက်ရှိကာကွယ်ဆေးတူတွေကြောင့်ထိခိုက်သေးဆုံးမှုမရှိသေးပေမဲ့အရင်2008ခုနှစ်တုန်းကကလေးနှုတ်မှုအတုလုပ်တာကြောင့်မွေးကင်းဆကလေး6ဦးသေဆုံးခဲ့တဲ့ရာဇဝင်ရှိတဲ့တရုတ်နိုင်ငံမှာအလားတူထိခိုက်မှုတွေဖြစ်လာမှစိုးရင်ကြီးသွားပြီးအခုလိုရုတ်တရက်ဟောင်ကောင်ကိုရောက်လာတာကြောင့်ဟောင်ကောင်မှာလည်းကာကွယ်ဆေးပြတ်သွားမှစိုးရိမ်မှုတွေထက်ရှိလာနေပါတယ်။အခုလိုချိန်မှာတရုတ်သမ္မတရှီကျင်းပင်ကအခုလိုကာကွယ်ဆေးတုထုတ်လို့တာကစိတ်ပျက်စရာတုံ့လောက်ချောက်ချမှုကြီးပါလို့ဆိုလိုက်ပြီးတရုတ်ဝန်ကြီးချုပ်လီကင်းရှန်ကလည်းဒါဟာမလုံသင့်မလုံထိုက်တာမျိုးလုပ်ခဲ့တာမျိုးစစ်ဆေးအရေးယူဖို့အမိန့်ထုတ်ခဲ့ပါတယ်။ဟောင်ကောင်မှာတော့ဆေးဝါးထုတ်လုပ်မှုကွန်ရက်အဖွဲ့ဥက္ကဋ္ဌစကားလက်ပွန်ကလည်းဒီပြဿနာကတရုတ်စိုးရမှာတာဝန်ရှိတယ်လို့အခုလိုထောက်ပြလိုက်ပါတယ
် The basic thing or the basic demand of a human beings is safety
လူတယောက်အတွက်အခြေခံအကျဆုံးလိုအပ်ချက်ကတော့ကျန်းမာရေးအတွက်ဘေးအန္တရာယ်ကင်းရှင်းဖို့ပေါ့ရှင်ဟုတ်တယ်မလားဒါကသိက္ခာအရေးကြီးပါတယ်အရေးလဲပါတယ်လေလူတယောက်အတွက်အခြေခံရပိုင်ခွင့်လို့ပြောရမှာပေါ့နော်ဒါကြောင့်မလို့ကုသတဲ့ဆေးတွေကာကွယ်ဆေးတွေရဲ့ဘေးအန္တရာယ်ကင်းရှင်းမှုကဒီနိုင်ငံအတွက်အထူးကိုအရေးကြီးပါတယ်ခုလိုစေဝါဘက်မှာအနည်းငယ်ကင်းပြီးစိတ်ချရစီဖို့သူတို့အစိုးရမှာတာဝန်ရှိတယ်လေ
တစ်ချိန်တည်းမှာပဲဒီကာကွယ်ဆေးအထူးထုတ်ခဲ့တဲ့ချန်ရှန်ဘိုင်ိုတက်ကနိုလော်ဂျီကုမ္ပဏီဘက်ကလည်းသူတို့မှားယွင်းမှုတွေဝန်ခံတောင်းပန်နေပါတယ်ဒါပေမဲ့ဒီဖြစ်ရက်ကတရုတ်ရဲ့နိုင်ငံရေးစနစ်အပေါ်မှာပါယုံကြည်မှုကျလာနိုင်တဲ့အထိထိခိုက်လာနိုင်တယ်လို့သုံးသပ်မှုတွေရှိနေချိန်မှာဟောင်ကောင်ဆေးထုတ်လုပ်မှုကွန်ရက်ကဥက္ကဋ္ဌပေါင်းကလည
်း Even in right now not just vaccine there are other
ခုဆိုရင်ကလေးငယ်တွေကာကွယ်ဆေးအတွက်တင်လာကြတာမဟုတ်တော့ဘူးလေတခြားကာကွယ်ဆေးတွေအတွက်လည်းလာနေကြတာပေါ့ဥပမာမျိုးသမီးတွေအတွက် HIV နောက်သေအိမ်ကောင်းကင်ဆာကာကွယ်ဆေးမျိုးတွေအတွက်ပါဒီလိုလာနေကြတာလေအဲ့ဒီတော့ဟောင်ကောင်ပြည်သူတွေရဲ့ကိုယ်ကျင့်တရားဂုဏ်သိက္ခာနဲ့တခြားကြော်ကြားမှုတွေပေါ်မှာတရုတ်နိုင်ငံကလူတွေကသိက္ခာယုံကြည်နေကြပြီလေ
အခုလိုဟောင်ကောင်ဘက်ကယုံကြည်မှုများလာချိန်မှာတရုတ်ဆိုရသတင်းမီဒီယာတွေကတော့ဒီဆေးထုတ်ထုတ်ကုမ္ပဏီအကြီးအကဲအမျိုးသမီးနဲ့နောက်ထပ်14ဦးကိုဒီဆေးထုတ်ထုတ်လုပ်မှုနဲ့ဖမ်းဆီးထိန်းသိမ်းထားပြီးပြီလို့ဆိုနေပါတယ်ခင်ဗျာ
ကိုဝင်းမင်းပြပြသွားတာပါ VOA မြန်မာပိုင်းကအခုလိုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုအချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင
်ဘုရားရှင်များရှင်ပြည်ထောင်စုနယ်မှာဗိုလ်ချုပ်ကျေးရွာ site တွင်ရဲ့အစီအစဉ်အတွက်အခြေအနေဖြစ်စရာကြီးကြုံရပြီးတဲ့နောက်လူဝဲရင်စစ်တပ်နဲ့ဖြည့်ရှင်ဖို့ပြည်내ဝန်ကြီးချုပ်ကသတိပေးလိုက်တဲ့အတွက်မြမနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေလည်းတကြောပြန်ပေါ်လာပါတယ်။မြမနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားဘယ်လောက်ထိဆက်ရှိဖို့လိုအပ်နေပါလဲ။နှစ်ပေါင်းများစွာစစ်တပ်ကနိုင်ငံရေးမှာနေရာယူထားတာဟာစစ်ကောင်းဆောင်တွေရဲ့အာဏာမှမောမှုတသက်ကြောင့်လားနိုင်ငံရေးကောင်းဆောင်တွေရဲ့အားနဲ့ချက်ကြောင့်လားစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာစွန့်နေကြရအောင်ပါရှင်။သောရရှင်တွေရဲ့အမြင်တွေကိုပါဝင်စွန့်နေကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်စွန့်နေမင်းမြန်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်။
ဒီကနေ့ညမှာတင်ဆက်မဲ့စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုလိုတိုက်ရိုက်လေလိုက်စီစဉ်ကိုကျမတို့တပတ်မှာအင်္ဂါနေ့ညနဲ့စနေနေ့ညတွေမှာတင်ဆက်ပေးနေပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေပေါ်မှာသောရရှင်တွေရဲ့သဘောထားအမြင်တွေထင်ဟပ်စေဖို့တိုက်ရိုက်လေလိုက်စီစဉ်တွေကိုတင်ဆက်နေတာဖြစ်ပါရစေရှင်။အခုတော့နောက်ထပ်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြမှာပါ။WMO လို့အတူကောက်ခေါ်တဲ့ကမ္ဘာမိုးလေဝသနဲ့ဇလဗေဒအဖွဲ့ကြီးကကမ္ဘာအနှံ့အပြားမှာကျုံနေရတဲ့ရေကြီးဓာတ်တွေအပူလှိုင်းထတာတွေနဲ့တခြားပြင်းထန်တဲ့မိုးလေဝသဒဏ်တွေဟာရာသီဥတုပြောင်းလဲမှုမြင့်မားလာတဲ့အကျိုးဆက်အနေနဲ့ရှေ့ဆက်ဖြစ်ဖို့များနေတယ်လို့သတိပေးလိုက်ပါတယ်။ဒီအကြောင်း VOA သတင်းတောက် Lee Socialite သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာပါရှင
်။ဟုတ်ကဲ့ပါ။ကမ္ဘာကြီးအနေနဲ့ထိုင်းနိုင်ငံဂူတဲကနေသက်စွန့်ဆန်းဖြားကဲတင်ခဲ့တဲ့ကလေး12ယောက်နဲ့သူတို့ဘောလုံးနီးပြားတို့အကြောင်းနဲ့ဖန်ဆာခံရချိန်မှာအသက်အန္တရာယ်ကြီးတဲ့မုတ်တုံမိုးကဒီဒေတာအတွင်းမှာအာယူလာနေပါတယ်။ကမ္ဘာမိုးလေဝသနဲ့ဇလဗေဒအဖွဲ့ကြီးကလည်းပြင်းထန်လွန်းတဲ့မိုးလေဝသအခြေအနေတွေကိုနိုင်ငံများစွာမှာကြီးကြီးမားမားကြုံနေရပြီးပြင်းထန်တဲ့အပူလိုင်းထတာတွေနဲ့ကပ်ဘေးအတွင်းမိုးကြီးလာမာတွေကလည်းဒီလာတဲ့ဆက်ဖြစ်နေမယ်လို့ကြိုတင်ခန့်မှန်းပေးထားပါတယ်။ဥပမာအဖြစ်ရာစုနှစ်တွေအတွင်းအဆိုးဆုံးဖြစ်တဲ့ဂျပန်နိုင်ငံတွင်မကြာခင်ကဖြစ်ခဲ့တဲ့ရေဘေးတန်းကြီးကြောင့်အနည်းဆုံးလူ150သေဆုံးခဲ့ရပြီပါပြီ။ကမ္ဘာမိုးဆလအဖွဲ့ကြီးကပြောခွင့်ရမျိုးသမီး Clara Knowles ကလည်းဒီသေဆုံးရသူအရေအတွက်ကပိုတိုးလာနိုင်တယ်လို့ဆိုပါတယ်။ဒါအပြင်ဒီရေဘေးတန်းကြုံခဲ့ရတဲ့နိုင်ငံကကမ္ဘာမှာသဘာဝဘေးဒုက္ခတွေကိုရင်ဆိုင်ဖို့အကောင်းဆုံးကြိုတင်ပြင်ဆင်ထားတဲ့ဂျပန်နိုင်ငံမှာဖြစ်ခဲ့တာမို့ပိုသတိပြုတင်တယ်လို့Knowles ကအခုလိုဆိုပါတယ
် They are supremely well prepared and so the magnitude of the
Japan တွေကအကြီးအကျယ်ကိုကောင်းကောင်းအဆင်ပြင်ပြင်ထားကြတာရှင်။နောက်ကျမတို့အခုတွေ့လိုက်ရတဲ့ထိခိုက်သေးဆုံးရတာနဲ့ပျက်စီးသွားတဲ့အတိုင်းအတာကလည်းဒီဘေးကဘလောက်ကြီးမားပြင်းထန်လွန်ပြီးအခုလောက်အချိန်တိုတိုအတွင်းမိုးဘလောက်ကြီးကြီးမားမားရွာသွားတယ်ဆိုတာကိုတကယ်တမ်းရှင်းရှင်းလေးပြလိုက်တာလေ
။တခြားပြင်းထန်လွန်တဲ့မိုးလေဝသဘေးဒဏ်တွေကတော့မြောက်ဥရောပမှာဖြစ်ခဲ့တဲ့မိုးခေါင်တာနဲ့အပူချိန်ပုံမှန်မဟုတ်အောင်မြင်မာလာတာပါဒီဘေးဒဏ်တွေကလည်းလာမဲ့သတင်းပတ်တွေထဲပိုပြင်းလာနိုင်တယ်လို့ခန့်မှန်းထားပါတယ်ဒါအပြင်အမေရိကန်နိုင်ငံမှာလည်းပြီးခဲ့တဲ့ဇွန်လတည်းစံချိန်တင်အပူဆုံးဖြစ်ခဲ့တယ်လို့ကမ္ဘာမိုးဆလအဖွဲ့ကြီးကအစိုးရခန့်စာမှာဖော်ပြထားပါတယ်ဒီအဖွဲ့ကြီးရဲ့ပြောခွင့်ရ Knowles ကလည်းကယ်လီဖိုးနီးယားပြည်နယ် Los Angeles area မှာဆိုရင်စံချိန်တင်အပူချိန်ဆက်မြင့်မားနေပြီးချီနိုမြို့မှာဆိုရင်အပူချိန်က 48.9 ဒီဂရီစင်နီဂရိတ်အထိရှိတယ်လို့ဆိုပါတယ်။ကမ္ဘာတခြားနေရာဖြစ်တဲ့အယ်ဂျီးရီးယားနိုင်ငံဆာဟာရတဲကန္နရာကမြို့တစ်မြို့မှာဆိုရင်အပူချိန်က 51.3 ဒီဂရီစင်နီဂရိတ်အထိတောင်ပူလွန်းနေတယ်လို့ Knowles ကထောက်ပြခဲ့ပြီးအခုလိုထပ်ပြောခဲ့ပါတယ
်။ Climate change as we always say no specific
ရာသီဥတုပြောင်းလဲမှုပြဿနာကြီးပေါ့နော်။အသေးစိတ်ဖြစ်စဉ်တစ်ခုချင်းအတွက်ဒီရာသီဥတုပြောင်းလဲမှုကြောင့်လို့ဓာတ်ရိုက်ပြောလို့မရဘူးလို့ကျမတို့အမြဲကိုပြောနေကြပါတယ်။ဒါပေမဲ့ကျမတို့လက်တွေ့အခုမြင်တွေ့နေရတာတွေကတော့ဒီရာသီဥတုပြောင်းလဲမှုဖြစ်နိုင်ခြေတွေနဲ့တွားကြိုက်နေတယ်ရှင်။အဲ့ဒါတွေကအပူချိန်မတရားပြင်းနေတာတွေတဖြည်းဖြည်းပိုပူလာနေတာတွေဇက်တိုက်ရေရှည်ပူလာနေတာတွေနဲ့မိုးကြီးလွန်းတာတွေလေ
တကယ်တော့ဒီကမ္ဘာမိုးဆလအဖွဲ့ကသိပ္ပံပညာရှင်တွေကပဲဒီပြင်းထန်လွန်းတဲ့မိုးလေဝသဖြစ်ရပ်တွေကလူတွေဖန်တီးတဲ့ဖန်လွင်ဓာတ်ငွေထုတ်လွှင့်မှုမြင့်မားလာတာကြောင့်ရေရှည်ကမ္ဘာကြီးပူနွေးလာမှုဖြစ်စဉ်နဲ့သွားကြိုက်နေတယ်လို့ထောက်ပြနေပါတယ်ခင်ဗျာ
ကိုဝင်းမင်းပါရှင်မကြခင်တင်ဆက်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင့်မတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာစတာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOE မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ကျမတို့မိသားစုကဒီလာကြဝင်လေးနဲ့ကျမတို့ပဲမင်းနဲ့ပါလာတော့ဒီလိုပေါ့။မိသားလေးအင်တကောလောက်တော့ရှိ
တယ်ရှင်။ဒါကတော့6ဘာသာဂုံတူးရှင်သားရဲ့ပညာဆက်ပြီးသင်ကြားနိုင်ရေးရင်ဆိုင်နေရတဲ့အခက်အခဲတွေကိုမိခင်အလဲတန်းပြဆရာမတဦးရင်ဖွင့်ပြောကြားထားတဲ့အမျိုးသမီးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်အစုံကြားဖို့ရှိပါတယ်။သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းတင်ဆက်အောင်ပါပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားကိုမူရင်းအာပေါ်မပြတ်ကိုကျော်အောင်လွင်ကကောက်နှုတ်တင်ပြမှာပါရှင်။
အများကြိုက်ဝါဒကမြန်မာနိုင်ငံရဲ့တိုးတက်မှုကိုထိခိုက်စေတယ်ဆိုတဲ့ခေါင်းစဉ်နဲ့ဇန်ဝေယူရေးသားတဲ့ဆောင်းပါးကိုဇော်လိုင်လ26ရက်နေ့ထုတ် Global Times သတင်းမှာဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီ2016ခုနှစ်ရွေးကောက်ပွဲမှာမဲအပြတ်တက်တဲ့နိုင်ရပြီးတော့နိုင်ငံရေးလောကထဲကိုဝင်လာခဲ့တုန်းကဒီမိုကရေစီအစိုးရတရက်မြန်မာပြည်မှာပေါ်ထွန်းလာပြီးဆိုပြီးတော့နိုင်ငံတကာကအသိအမှတ်ပြုခဲ့ကြပါတယ်။ NLD အစိုးရဟာမြန်မာပြည်သူတွေရဲ့ဘဝကိုအသစ်တဖန်ဖြစ်အောင်အရင်ကာလတွေတုန်းကနဲ့မတူတဲ့လုံနီးလုံဟန်နေနဲ့လှုပ်ဆောင်လာတော့မယ်လို့လည်းမျှော်လင့်ခဲ့ကြပါတယ်။အခုဆိုရင် NLD ပါတီအစိုးရဖြစ်လာတာနှစ်နှစ်ရှိလာခဲ့ပါပြီ။အကျင့်ပြတ်ချစားမှုတိုက်ဖျက်ရေးလုပ်ငန်းတွေနဲ့အုပ်ချုပ်ရေးပါဝင်ခြင်းအခြေအနေတွေကိုတိုးတက်အောင်လှုပ်ဆောင်လာတာတွေရှိနေတယ်ဆိုပေမဲ့လုံခြုံရေးရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးပါဝင်ခြင်းတွေကိုတိတိတသားပြောင်းလဲလာအောင်တော့ NLD အစိုးရကမလှုပ်ဆောင်နိုင်ပဲဖြစ်နေပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုကလည်းကျဆင်းလာနိုင်ငံသားတရက်ရင်းနှီးမြှုပ်နှံမှုတွေကလည်းကျဆင်းလာပြည်သူတွေကအဆိုးအပေါ်အမလို့အမရဖြစ်တာတွေမကျေနပ်တာတွေကတော့ဒီနှစ်အတွင်းမြင့်တက်လာခဲ့ပါတယ်မြမစီးပွားရေးဖွံ့ဖြိုးတိုးတက်မှုအားနည်းနေရတဲ့အကြောင်းလေးချက်ရှိပါတယ်ပထမချက်ကတော့အများကြိုက်ဝါဒထွန်းကားမှုကနိုင်ငံသားရင်းနှီးမြှုပ်နှံသူတွေအတွက်အခန့်အတားဖြစ်စေတဲ့ကိစ္စပါမြမနိုင်ငံဟာ NGO လို့ခေါ်တဲ့အဆိုးရမဟုတ်တဲ့အဖွဲ့အစည်းတွေပျော်ပိုက်ရာအရက်ဖြစ်ပါတယ်တရားဥပဒေအရထိန်းချုပ်မှုတွေအားနည်းနေတာကြောင့်လဲမြန်မာပြည်မှာ NGO တွေဟာတိုးပြင်းတိုးလာလို့နေပါတယ်လူထုရဲ့အမြင်နဲ့သဘောထားတွေအပေါ်မှာလွှမ်းမိုးမှုတွေရှိလာအောင် NGO တွေကကြိုးပမ်းနေကြပါတယ် NLD အစိုးရကနိုင်ငံသားယင်းနှိမ့်နှံမှုတွေကိုအကြီးအကျယ်မျှော်လင့်နေတဲ့ဆိုပေမဲ့ယင်းနှိမ့်နှံသူတွေရဲ့အကျိုးစီးပွားထက်ကိုယ့်အကျိုးစီးပွားတွေကိုပိုပြီးတော့တိကျထားနေတာကြောင့်ယင်းနှိမ့်နှံသူတွေတိတ်မလာပဲဖြစ်နေပါတယ်နောက်တစ်ချက်ကတော့နိုင်ငံရဲ့အရင်းအမြစ်တွေနဲ့ပတ်သက်ပြီးတော့အမျိုးသားရေးဝါဒလွှမ်းမိုးမှုကြီးမားနေတဲ့ကိစ္စပါ NLD အစိုးရဟာအရင်းအမြစ်တွေကိုတင်းတင်းကြပ်ကြပ်ချုပ်ကန်ပြီးတော့ထိမ့်ချုပ်ထားတာကလည်းနိုင်ငံသားယင်းနှိမ့်နှံသူတွေအတွက်အခက်အခဲတစ်ခုဖြစ်ပါတယ်။တတိယချက်ကတော့တဘာဝပတ်ဝန်းကျင်ဆိုင်ရာနိုင်ငံရေးပါ။ဒီမိုကရေစီတွင်ကူးပြမှုမှာလူမှုအခြေပြုလူမှုအဖွဲ့အစည်းတွေထွန်းကားလာပြီးတော့ဒီအဖွဲ့အစည်းတွေကတဘာဝပတ်ဝန်းကျင်ထိမ့်သိမ်းကာကွယ်ရေးတွေကိုတိုးမြင့်တောင်းဆိုနေကြပါလေ။အဲ့ဒီတောင်းဆိုမှုတွေကြောင့်တချို့လုပ်ငန်းတွေဟာရပ်တန့်ထားရပါလေ။နောက်ဆုံးတစ်ချက်ကတော့အရှေ့တောင်အာရှနိုင်ငံတွေမှာကြုံနေရတဲ့အမေရိကန်နဲ့တရုတ်အင်အားကြီးနိုင်ငံနှစ်ခုတည်းကဘသူနောက်ကိုလိုက်မလဲဆိုတဲ့ရွေးချယ်မှုအခက်အခဲပါတရုတ်နဲ့ဆိုင်တဲ့မြန်မာရဲ့မူဝါဒကတသက်မထဲမရှိပါဘူးအဲ့ဒါကြောင့်လဲတရုတ်နိုင်ငံကယင်းနှိမ့်မြုံနှံသူတွေအတွက်မြန်မာပြည်မှာယင်းနှိမ့်မြုံနှံရင်ကောင်းမလားမကောင်းဘူးလားဆိုတဲ့ဒွိဟဖြစ်စေတဲ့စဉ်းစားစရာတွေရှိနေပါတယ်လို့ဆောင်းမရှင်ဇန်ဝေယူရဲ့ရေးသားချက်ကိုဇူလိုင်လ26ရက်နေ့ထုတ် Global Times သတင်းမှာဖော်ပြထားပါတယ
်ကုကြောင်နေမှာရှင်အခုကြားခဲ့ရတဲ့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOE မြန်မာပိုင်းရောက်တန်ရဲ့တောက်ကြနေ့ညနေခင်းအစီအစဉ်တွေမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတ်တန်းကတင်ဆက်မှာပါ
ဒီနေ့မြင့်တဲ့တင်ပြပေးမယ့် ATM အသုံးကတော့
back burner
ဖြစ်ပါတယ်။စာလုံးပေါင်းက B A C K back ကအနောက် B U R N E R burner ကမိဖို့ဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကအနောက်ဘက်မှာရှိတဲ့မိဖို့ပေါ့။အိမ်မှာမိဖို့ကြောင့်ဝင်ကြသူတွေသိကြမှာပါ။အထူးသဖြင့်ခင်မီ gas ဒါမှမဟုတ်လျှက်စီမိဖို့တွေဆိုရင်အများအားဖြင့်လေးဖို့တွေဖြစ်ကြတာများလေတော့အများအားဖြင့်ချက်လေရှိတာကရှေ့ကနှစ်ဖူဖြစ်ပါလေ အရင်ချက်စီကျင်နာကိုရှေ့မှထားချက်ပြီးအရင်မလိုတဲ့ဟာကိုတော့နောက်မှထားပြီးအချိန်ရမှချက်တော်မယ်လို့ထားလိရှိတာတော်ရရှိများအသိပါဒီတိုင်းမှာပဲ back burner ရဲ့ idiom အတိအဝေကကိစ္စတစ်ခုကိုအရေးမကြီးတဲ့အနေထားမျိုးနောက်မှလုပ်မယ့်အနေထားမျိုးဦးစားပေးလုပ်မယ့်အနေထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The health care issue was put on the back burner by the candidate So this made the voters very unhappy
ကျမရဲ့ပြည်သူဆောက်ရှောက်မှုကိစ္စကိုအဲ့ဒီကိုယ်စားလှယ်ကအာမပေးဘူးလေအနောက်မှာထားတယ်ဒါကြောင့်မင်းဆန္ဒရှင်တွေကတိတ်သဘောမတွေ့ကြဘူးလို့ထည့်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The healthcare issue was put on the back burner by the candidate. So this made the voters very unhappy.
ကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ
back burner
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုတင်ဆက်မှာပါနိုင်ငံထူထောင်ရေးမှလူငယ်တွေရဲ့ပညာရေးဟာရင်းနှီးမြှုပ်နှံနိုင်ဖို့လူငယ်တွေရဲ့ပညာရေးအတွက်ရင်းနှီးမြှုပ်နှံနိုင်ဖို့ကတိတ်ကိုအရေးကြီးလာပါတယ်။အထူးသဖြင့်ပညာထူးချွန်ပြီးကြိုးစားတဲ့ကလေးတွေကိုနိုင်ငံအနေနဲ့ပြုစုပျိုးထောင်မြေတောင်မြှောက်ပေးတင်တာပါ။2018ခုနှစ်ဆယ်တန်းဆောင်မွေးပွဲမှာမောင်အောင်ဖြိုးလွင်ဟာ6ဘာသာဂုဏ်သူထွက်ခဲ့သူပါ။သူ့ရဲ့မိခင်ဒေါ်တန်းကြည်ဟာတောင်တာမြို့နယ်ဇကြန်းရွာကအလဲတန်းပြဆရာမတူဖြစ်ပြီးဖခင်ဖြစ်သူကတော့လေးဖြတ်နေတဲ့အတွက်အလုံးမလုံးနိုင်ပါဘူးကျူရှင်မီယူပဲ6ဘာသာဂုံတူးထွက်ခဲ့တဲ့မောင်အောင်ဖြိုးလွင်အနေနဲ့ဆေးကြောင်တက်ဖို့အမှတ်မိတယ်လို့ဆရာဝန်တဦးဖြစ်လာဖို့လေရည်မှန်းထားသူပါဒါပေမဲ့အကြောင်းစိအတွက်အခက်အခဲဖြစ်နေတာဖြစ်ပါတယ်ဒီအကြောင်းစုံကိုသိရအောင်ဆရာမဒေါ်တန်းကြည်နဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လှလှတန်းကတင်ပြထားပါတယ်ရှင
'Cause it only serves to make me more determined to achieve my final goal.
ဘာသာမီးကျင်တာပေါ့နော်။ဒေါ်တန်းကြည်တို့မိသားစုအကြောင်းပြောပေးပါလား
။ကျွန်မဒေါ်တန်းကြည်ကတောင်သာမျိုးနဲ့အထက်ကစီချမ်းမှာအလဲတန်းမြတ်တာဝန်ကိုထမ်းဆောင်နေပါတယ်ကျွန်မ။အမျိုးသားကတော့မိဖို့ပဲရှင်ကျန်းမာရေးကမကောင်းလို့
ကျန်းမာရေးမကောင်းဘူးဆိုတော
့ဘာမှမလုပ်နိုင်ဘူးသူကလက်ထက်ထားပြီးတော့အခုသူကကျန်းမာရေးမကောင်းလို့လုပ်ပြလာရင်မလုပ်နိုင်ဘူး
အဲ့တော့ဒုတန်းကြီးတို့မိသားစုကဘယ်နှယောက်ရှိတယ်မသိ
ဘူးကျမတို့မိသားစုက၄ယောက်ရှိကျမသမီးလေးတယောက်ရှိတယ်တားတယောက်ကျမသမီးလေးကရင်းလာမှုတကယ်တော့မှာဒုတိယနှစ်ကုန်ထုတ်စာသူပြက်နေတာပါရှင
်အဲ့တော့ဒေါ်တန်းကြည်တို့မိသားစုမှာဒေါ်တန်းကြည်ရဲ့အမျိုးသားနေမကောင်းလေဖြတ်ထားတော့မိခိုးဆိုတဲ့ခါကျတော့ဒေါ်တန်းကြည်တို့မိသားစုကဒေါ်တန်းကြည်အလေတန်းပြဆီယာမလာစာနဲ့မိခိုးနေရတာပေါ့ဟုတ်လား
ဟုတ်ကဲ့ကျမဝန်ထမ်းလာစာလေးနဲ့မိသားစုအဲ့လိုဖြစ်နိုင်ကျမတို့ဒီတိုင်းလေးပဲဟိုပြောင်းနေရတာပါရှင်ကလေးတွေပညာသင်ကြီးကြလဲကျမလည်းမလို့ပါဘူးရှင်
အလေရန်ပြဆီယာမတယောက်ရဲ့လစာဘလောက်ရှိပြီးတော့ဒေါ်တန်းကြည်တို့စားဝတ်နေရေးဘလို့လုံးပန်းကြတယ်ကျမပြောပြပေးပါလား
ကျမတို့မိသားစုစားဝတ်နေရတော့ကျွန်မလေရန်ပြလစာကနှစ်သိန်းနဲ့8000ကျော်လက်ရှိရပါတယ်အ
ဲ့တော့ဒီနှစ်သိန်း8000နဲ့ဒေါ်တန်းကြည်တို့မိသားစုဘလို့စားဝတ်နေရေးကိုပြေလည်အောင်လုပ်လဲဒေါ်တန်းကြည
်ကျမတို့မိသားစုကဒီလစာဝင်လေးနဲ့ကျမတို့ပဲကောင်းနေပါလားတို့ကမိသားလေးအဲ့ဒီကလောက်တော့ရှိရဲ့ရှင်ကျွန်တော်တို့အဲ့လိုဘာနဲ့လဲလုပ်ပြီးတော့အဲ့ဝင်ဝင်လေးအဲ့ဒါလေးတော့အခြေခံလေးတော့ရှိရပါဘူးရှင်ကလေးတစ်ခုတော့ရှိရဲ့ရှင်အဲ့ဒါလေးကိုကိုယ်ကလည်းငါတို့လဲတို့ရှိတော့လေအားနဲ့အဲ့လိုလေးလုပ်ပြီးတော့အဲ့တောင်းဘိုးရလည်းဘာမှကျွန်တော်တို့လည်းနှစ်တိုင်းနေရာမျိုးတွေခေါင်းလို့အဲ့ဒါလေးနဲ့မိသားစုဝင်ဝင်ကမလုံအောင်ကျွန်တော်တို့ဖြေကြကြလိမ့်မယ
်အခုမေးချင်တာကဒေါ်တန်းကြည်ရဲ့တားပေါ့နော်စောစောဒေါ်တန်းကြည်ပြောတာတင်မီအငယ်ကတော့ကုန်ထုတ်ဓာတုနဲ့တက်နေတယ်အခုဒေါ်တန်းကြည်ရဲ့တာကပြီးခဲ့တဲ့ထယ်တန်းစာမေးပွဲမှာပေါ့နော်6ဘာသာဂုံတုနဲ့ထွက်တယ်ဆိုတော့သူ့အကြောင်းလေးနဲ့ပြောပြပေးပါလား
ကျွန်မကတကယ်တမ်းနဲ့ကသူကသူ့ရဲ့နှစ်ရှင်တန်းရခဲ့ပါလေ 一边嘛嘞，就是说来去来压的嘞，今天他本就是老走了嘛，他说来去压的嘞，一边嘛。今天我两边门里干员把他骂去，要不要也好出去，门里干员全把他骂好的，压一五米四的压的来，要不要这样嘛嘞，从你下过来嘞，放过来的。
古今日本人的汤色是虽然嘛，就当季的毛红飘零啊，超巴丹的公主出客的时候，都买的呀，不老的吧嘞，就当季。
都买的呀，你妈家可能先安的，因为家可能先安的，因为家工作超的，啥地位的啊，工作多的，一八位的啊，工作深的，一八位的啊，是先安的，第一王安也是先安的。
OK， 哎对喽。就当季也大个，他说就当季标的路，年年的呀，去当嘛的 scholarship 呀的，路易军呢呀的，丁查苏来呀的，苏来开家罗。嗯，这嘛没见那个，就当季也来当边拉山呢，就参加呢，年年的骑马，都把路沙洲沙比罗，苦路超巴达公路呢，奥呢苏来开家罗，第超巴达公路呢，奥呀奥路都不路洲沙嘞，这查克里的路呗，就是你把个油的啦，哎啦没有标标比吧啦，喏。
现在咱们要注意，天然那边的呢，下些把的，天然也一些啥物把这个就啥子叫，你俩这么把的，就是咱们了工嘛，也没别的嘞，天然天然比较安全，天然我们啥的都有了，你要说嘞，天然部门就现在哪一些，你那边部门里进的，你说是你哪一家，他就要你那边那些人们就这么把的。
都啊，苦了不咯？工作也忙咯，都这下就是你吧的哦，有的啦，这东西。
以前咯，就讲话是讲嘛的，以前年吧，以前嘛，哎呀，咋子的，哎，以前那啥了。现在就是那咯，哎呦，手机上咯，什么都忘记了。
哎，罗，上面问你嘛呗，你讲，讲话是讲嘛的，你多比罗，啥多点那不？你人家咯，就是没有别的不，好啦，这东西。
没啥呢，什么讲话是讲嘛的，哎呦，你个。
他就增加的路线上那里马上在那里上街出来的路上来的。毛昂飘轮啊，说说都当起表的沙丘沙的沙马里那里多比多不咯？一个沙基的苏罗，沙一边啦，都阿格沙的哟，这车哪里的碰飘的龙安的哟，现在问他，哦，路阿比达里巴里哟，这车路达里西的啦，这当起。
哎呀，你俺家这家的，那得叫人家不看那个，俺邻居在弄着呢，俺邻居俺邻居俺邻居在那。
大都你那家罗，都个米巴婆嘛，地大啦。
我米巴婆嘞，都个地大吧嘞，你那米巴也叫蚂蚁嘞，然后楼上那个你人家在那呢，然后米巴也叫蚂蚁嘞，好小白菜的呀，就是叫蚂蚁的，说不啊，就啊，你家邻居要放下回来。
这个是这个是这个
是这个是这个是这个是这个是这个是这个是这个是这个是这个是这个是这个是这个是这个是这个是这个是这个是这个是这个是这个是这个是这个是这个是这个是这个是这个是这个是这个是这个是这个
是这个是这个是这个是这个是这个是这个是这个是这个是这个是这个都把烧起来。
今年我的那个，今年五月三嘛有，上烧起嘛的，谁讲得起嘛？
那谁讲得起喏？苦几下来，多单子开门啊嘞，里撇他嘞，多单子啊嘞，苦里两边是啊嘛，拉啥呢？是说么铺龙不？么铺龙呢？看家咯，都也讲这个多单子咯，不如偏心的多单子。
今年讲这个，这个这样的说，不然一家过去的里面，旁边村里的。他不比人里面是吧？外公是上朝的人嘛，在外在里面经常有现在的哟，然后在那年的什么，他里面里嘛。
给二喽。多单机收入那个，不然黑的破里的不喏，啥酒啥的，你可以掉，不怕熬夜木，包夜熬路，你那样单位这样的呢？你不嘛喏，都把这小问题，这么一对，谈上几年出来开销，收入那个多单机就最高，不然黑的破系列的谈阿不喏。阿姑你的路啦不？阿姑你的路嘞，看着了的，西江店没收入行，拍西江店铺时间差吧嘞行。
那
蛮利息的路嘛，店没收入差吧嘞行。OK， 蛮利息的路店没收入，多单子路嘞，你抵扣他嘛不？喏，公交是一个不拉老细吧嘞，多单子。
OK， 他 ပြေးကြတော့ကျမတို့အပြင်အဆောင်ငါးရဲ့ကျနာကိုအဆောင်လာက9000နဲ့ဒီရဲ့စားပြေးကြတော့တနည်း9000လုံးရဲ့တော့ခံမှန်းရေးဆိုရင်တော့တသိန်းခွဲလောက်နေမှာပေါ့တသိန်းခွဲဆိုတော့အဆောင်လာကနဲ့ဆိုတော့နှစ်သိန်းပေါ့နှစ်သိန်းနဲ့ဒီရဲ့ကျောင်းအခါနဲ့စာအုပ်ကိုနဲ့အလိုတက်နေတဲ့ရှိရှိလာကနဲ့အလုံးမုံတက်နေချင်းတော့9သိန်းကြီးကလောက်တော့ပုံမဲ့လို့ကျမအလိုခံမှန်းထားရတယ်
အဲ့တော့တလောက်5သိန်းလောက်ကိုမှာပေါ့မန္တလေးဆေးကျောင်းတက်ဖို့မှမိကျင်တာဒေါက်တန်ကြီးသားကအရင်ကလေပညာတော်သင်ဆုတွေရတယ်ဆိုတော့ဒေါက်တန်ကြီးတို့မန္တလေးကပညာတော်သင်ဆုတွေချိမြင့်တာတွေမရှိဘူးလားနောက်တစ်ခုကဒီဆေးကျောင်းကရောပညာတော်သင်ဆုတွေချိမြင့်တာတွေမရှိဘူးလားအဲ့ဒါတွေရောစုံစမ်းသေးလား
အဲ့ဒါကတော့ကျမတို့ကလည်းမစုံစမ်းရသေးဘူးကျမတို့ဆေးကျောင်းရဲ့တက်ရလို့ကတော့ခုမှကျမတို့လည်းလေ့လာန
ေပြီဟုတ်ကဲ့အဲ့ဒါတွေလည်းစုံစမ်းပေးဖို့နော်လန်းစာတွေကိုလိုက်ရှာမှာပေါ့နော်ဘယ်နေရာနေဘာပေးလို့ဘလို့ရနိုင်တယ်ဆိုတော့ဘာဆိုတော်တဲ့ကလေးဆိုရင်တော့ပညာတော်သင်ဆုကတော့ပေးကြတာကြီးပဲလေအဲ့တော့ဒေါက်တန်ကြီးတို့ ਨੇ ဆက်သွယ်ခြင်း ਨੇ ဆိုလို့ရှိရင်ဒီပရဟိတလုပ်ငန်းနေရပရဟိတလူတွေရပေါ့နော်အလှထဲဝင်ခြင်း ਨੇ ထောက်ပံ့ခြင်း ਨੇ လူတွေဆက်သွယ်ခြင်း ਨੇ ဆိုရင်အကောင်းဆုံးဘလို့ဆက်သွယ်နိုင်လဲရှင
်ကျမအကြောင်းနဲ့ပဲဆက်သွယ်ရင်တော့အရှင်ပြေနဲ့ဆိုလို့ကျမဒေါက်တန်အထက်ကဒီကျန်းဆိုရင်တော့ကျမနာမည်နဲ့လိပ်စာလေးနဲ့ဆက်သွယ်လို့ရပါတ
ယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တန်ကြီးဒေါက်တန်ကြီးမျှော်မှန်းတယ်လို့ဆူတောင်းပြေပါစေလို့လည်းကျမဆူတောင်းပါတယ
်အခုဆက်လက်ပြီးတော့သိပ္ပံတဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင
်ဒီတစ်ပတ်တော့မြန်မာနိုင်ငံကမြို့ကြီးတွေမှာရေကြီးရေရှမ်းတဲ့အန္တရာယ်ကိုကာကွယ်ဖို့အတွက်ဘာတွေလုပ်နိုင်လဲဆိုတော့ကိုပြောပြပေးပါပါစင်ကျုံနေရတဲ့ရေကြီးရေရှမ်းမှုတွေမြို့တစ်မြို့ကိုအကာအကွယ်ပေးခြင်းဒီမြို့တည်ရှိတဲ့နေရာကမိုးရွာသွန်းတဲ့ပမာဏရွာသွန်းတဲ့မိုးရေကိုထိန်းထားနိုင်တဲ့တစ်ပင်ရေကန်အပြင်မြေအနေထားအမျိုးအစားတွေကိုတည်ထားဖို့လိုတယ်လို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်
မိုးရေကြီးဘယ်လောက်ရှိတလဲရှင်အဲ့မိုးရေကြီးစိတ်ဝင်သွားနိုင်တဲ့သဘာဝပေါက်ပင်တွေရှိတဲ့နေရာဘယ်လောက်ရှိတလဲအဲ့နေရာရဲ့အခြေအဘယ်လောက်ရှိတလဲဒီမြို့နားမှာကရေကားဓာတ်တွေဘလောက်ရှိတယ်ရေကားဓာတ်တွေကဒီလွှတ်တာရှိသလားပေါ့နော်နောက်ပြီးတော့မြို့တစ်ခုမှာရှိတဲ့ကုန်းတွေရဲ့ဇောင်းတွေကဘလို့ရှိတယ်လဲမြေရဲ့အမျိုးအစားပေါ့မြေမျိုးအစားဆိုတော့ဥပမာဆိုရွှင်စင်းမြေဆိုလို့ရှိရင်မြေမဆုတ်ဘူးပေါ့နော်အမျိုးရှိမြေမျိုးအစားတွေကဘလို့လဲနောက်ပြီးတော့ဒီရေကြီးလို့ရှိရင်ရေကြီးသွားတဲ့ဒီသွင်းပြင်ရှိတယ်အဲ့လွင်ပြင်မှာဘာအဆောက်အဦတွေစောက်ထားတယ်လဲပေါ့နော်အဲ့ဒါတွေလည်းကြည့်ရမယ်နောက်ပြီးတော့ဒီလိုရေစီရလမ်းကြောင်းရဲ့အကျယ်ဝင်းကဘယ်လောက်ရှိတယ်လဲရှိတဲ့မြေကြီးကိုဘယ်လိုပုံစံနဲ့တုံးတယ်လဲဥပမာဆိုရလို့ရှိရင်အဆောက်အဦစောက်တာလားအပင်စိုက်တာလားစသည်ဖြစ်ပေါ့နော်နောက်ပြီးတော့မြို့ကြီးပြကြီးတွေဘယ်လိုမြို့တွေဘယ်လိုဖြစ်လာတယ်လဲအဲ့ဒါလည်းအရေးကြီးတယ်နောက်ပြီးတော့တမိုင်းအရာဘိုးရေကြီးလက်မတွေကဘယ်လောက်ရှိတယ်လဲမိုးရွာတဲ့ခါမှာရေကတလဟောစီးလာတဲ့တုံးပြီးစီးလာတာဘယ်လိုပုံစံနဲ့ဖြီးလာတယ်လဲဒီရေတွေဘယ်လိုဝင်လာတယ်လဲဒီရေတွေကတလိမ့်လေးတချိန်ထုံးဝင်လာပုံနောက်ပြီးတော့မုန်နှဲနေကြရင်လည်းဘယ်လိုဝင်လာမလဲမြေကြီးတွေရဲ့အဆွတ်ဆုံးမှုကဘယ်လောက်ရှိတယ်လဲအဲ့အကြောင်းတွေက14ခုလောက်ရှိတယ်အဲ့တော့အဲ့အကြောင်းတွေကိုတစ်ချက်ချင်းတစ်ချက်ချင်းမကြည့်ပြီးတော့ဘယ်အကြောင်းတွေကရေကြီးတာကိုဖြစ်စေတယ်လဲဥပမာဩစတြေးလျပြည်မှာဆိုသူတို့အဖို့ကတော့မိုးကြောင့်မိုးရွာတဲ့ပုံစံမမှန်ဘူ
းပင်လယ်ကမ်းရိုးတန်းနားမှာတည်ထားတဲ့မြို့ရွာတွေအတွက်အထူးလိုအပ်တာကမြေထိန်းနံရံပါ
ထုံးစံကတော့ရေကြီးတာကိုကာကွယ်ဖို့လုပ်လိမ့်ရှိတာကတော့ဥပမာပင်လယ်နားမှာနော်ကမ်းရိုးတန်းနားမှာဆိုပင်လယ်ရေမဝင်နိုင်နိုင်အောင်နောက်ပြီးတော့ဒီရေတွေပဲတက်လာတဲ့ခါမှာခံနိုင်အောင်လို့တိုင်းနေကာထားတာရှိတယ်ကျမတို့ဟျူစတန်ကဂယ်ဖစ်တန်းမှာဆိုလို့ကာထားတာရှိတယ်နောက်ပြီးတော့မြေထိန်းနိုင်ရန်နေမြေထိန်းနိုင်ရန်မျိုးမျိုးရှိတယ်ဥပမာတာတမန်နေရေဖို့တဲ့ဘောင်းနေရေကာတာတွေရေတုံလောင်နဲ့နေရာတွေကန်တွေအကုန်လုံးကမိုးရွာတဲ့အချိန်မှာရေတွေကိုခံထားနိုင်အောင်ပေါ့နော်ဘယ်လိုလုပ်လဲအဲ့ဒါတွေကိုလည်းပြန်ပြီးတော့စမ်းစစ်ဖို့လိုတယ်ဒါတွေကလုံလောက်ပြီလားနောက်တစ်ချက်ကရေထိန်းကန်ပေါ့သူကရေကားဓာတ်အသေးစားလေးတွေရေထိန်းကန်လေးတွေကရေစီးသွားတဲ့လမ်းကြောင်းတွေနဲ့ဆက်ထားမယ်အဲ့လိုဆက်ထားရင်သူကပကံလို့ပေါ့နော်မိုးရွာမယ်ဆိုလို့သူကရာရီအဖြစ်ရေတွေကိုထိန်းထားနိုင်တယ်ဆိုလို့မိုးရွာလို့ရှိရင်အဲ့ရေတွေကရေထိန်းကန်ကိုလာမယ်တကယ်လို့ပြောင်းရမယ်ဆိုလို့ရှိရင်လည်းပြောင်းဖို့ချိန်နည်းနည်းနဲ့ရတယ်။မှာရေစီးအားကိုလည်းနည်းနည်းနှဲသွားစေရပေါ့နော
်ရေကြီးတဲ့အန်တဲကာကွယ်ရမှာမြို့ရွာတွေရဲ့တိဆောက်မှုဆံရစီမံခန့်ခွဲမှုနဲ့ရေစီးမြောင်းတွေတည်ရှိမှုအပြင်ရေမြောင်းတွေကိုထိန်းသိမ်းမှုကအရေးပါပါတယ်
မြို့ရွာကိုဖွဲ့စည်းတဲ့အခါမှာမြို့တွေရွာတွေတစ်ထက်ဘယ်လိုလုပ်လဲရန်ကုန်မြို့ကတရှိဖြစ်ကြီးလာတယ်ရွှေထွက်လာတယ်ဆိုတော့သူ့ရဲ့မြို့လေးတွေအများကြီးဖြစ်လာတဲ့အခါမှာတကယ်လို့အဆောက်အဦတွေစောက်တော့မယ်ဆိုလို့ရှိရင်တေးချာကြည့်ရမယ်ဒီဆောက်တွေစောက်လဲလို့ရှိရင်ဒီစောက်ချင်းအဖြစ်ရေစီးလမ်းကြောင်းမှာတွားပြီးတော့ပိတ်ဆို့နေမှာလားအဆောက်အဦတွေမခါတဲ့ပုံလမ်းမှာပါတယ် 那不说也新的人的公路啊嘞碰碰他们也有新路没有得你嘞也不出来没需要但嘛也要我跟你是开始多了一样的那但嘛也记得我搞外面出的片也新的也苗里嘛哦啊买的也一点吧也新路没去不的给啥没等也记得包子阳光庙嘛也苗里啊背里啊苗里面啊买碰片的苗里面这边的包啊边包的我嘛这边一记的西面冲的西面面的西面哎呀呀把路的来说路线面带啥了都要搞外面的年龄的大妈你的路也属于被你冲的一个不塞吧路标啊没得大妈也要一样了路线也是啊我哎这边的冲的也得要快别嘛哎呀妈的路也带三路了那段没
有有人嘛你看都是对也只要的教员的收入的一个地啊别人别不路啊的路欧洲都是个嘞他人吃了对你要为别不路啊吧嘞
ထူးသဖြင့်ပေါ်တော့ဖွံ့ဖြိုးတိုးတဲ့နိုင်ငံတွေတော်တော်များများမှာမြေမြောင်းနေ၄စီမြောင်းနေကအမှိုက်တည့်ရိုက်တည်းပိတ်နေတယ်အဲ့လိုပိတ်ချင်းအားမိုးရွာလို့ရှိရင်သူတို့ရဲ့စိုးကြိုးပါဖြစ်စေတယ်ဆိုတာကိုသိရမယ်နောက်ပြီးတော့မြုပ်ထားတဲ့ရေမြောင်းကြီးတွေလည်းရှိတယ်အဲ့ဒီရေမြောင်းကြီးတွေကအမှိုက်တည့်ရိုက်တည်းနော်အကျိုးပဲပျက်စီးနေတယ်ပိတ်နေလို့ရှိရင်ရေတွေကမစီးနိုင်မနဲ့ပဲရောက်သွားမယ်လူတွေရဲ့အိမ်ထဲကိုနန်းနေတယ်ရောက်သွားမယ်အဲ့ဒါကြောင့်မလို့ပညာပေးရအမတန်ရေးကြီးတယ်လူတွေကိုရေးကြီးရတဲ့ဆိုးကျိုးတွေဘလို့နင်းအောင်လုပ်မယ်ဆိုတာကိုသိအောင်လုပ်ဖို့လိုတယ်ပြည်သူတွေကိုနော်တတိပေးနိုင်ဖို့အကုန်အချိန်မျိုးသိနိုင်ဖို့အတွက်မိုးလေဝသနဲ့ပတ်သက်ပြီးတော့ခံမှန်းချက်တွေထုတ်ဖို့မိုးရေခြင်းနဲ့ပတ်သက်ပြီးတော့တိုင်းတာဖို့အကုန်လုံးကိုခင်မင်းနည်းစနစ်များနဲ့ခံမှန်းဖို့ထိန်းချုပ်ဖို့ကိုလည်းအဲ့ဒီဌာနတွေလုပ်နေတဲ့ဌာနတွေကိုလည်းအထူးသဖြင့်ငွေအားလူအားပေါ့နော်ပံ့ပိုးပြီးတော့အားပေးဖို့လိုပါတယ်ဌာနပေါင်းစုံကလည်းဌာနချစ်ဌာနချင်းချင်းတည်တည်တနတ်လုပ်နေလို့မဖြစ်ပါဘူ
းရန်ကုန်လိုမြို့ကြီးတွေအတွက်ရေးကြီးတဲ့အန်ဒီယကာကွယ်ဖို့အတွက်ဘာတွေလုပ်တင်ပါသလဲ
အကြီးကလုပ်တဲ့အစ်အချက်ကတော့လွှတ်တော်အပိုင်းပေါ့နော်ဘတ်ဂျက်ချပေးတဲ့အပိုင်းအနေနဲ့ဆိုရင်မိုးလေဝသခန့်မှန်းတဲ့နေရာမှာတိကျမယ်အချင်းနဲ့တပြေးညီခန့်မှန်းနိုင်တဲ့အခြေခံဤပညာအဆောက်အအုံစသည်တို့ကိုရင်းနှီးမြှုပ်နှံဖို့လိုပါတယ်ဒါကအမတန်အရေးကြီးပါတယ်။နောက်ပြီးတော့လည်းစည်ရင်းစရာပြုစုလည်းလိုပါတယ်။ဥပမာဆိုရင်မိုးရေကြီးလက်မှတ်ပြုလို့ရှိတဲ့အဲ့ကိစ္စတွေကိုအစ်စ်မြင့်ပြီးလုပ်ဖို့လိုပါတယ်။ဒါကတစ်ချက်ဒါခံမှမှုအပိုင်းပေါ့နော်။နောက်အပိုင်းကကျတော့ရန်ကုန်မြို့ကြီးမှာအမိုက်ကိစ္စကအတော်ဆိုးနေပါတယ်။ဒီကိစ္စကိုပေါ့ပေါ့ဆက်ဆက်သဘောမထားဘဲနဲ့ဒါဟာနှီးစင်မပြတ်လုပ်နေရမယ်ဆိုတဲ့ပုံစံနဲ့တိတိကျကျငွေရောလူရောထည့်ပြီးတော့လုပ်ဖို့လိုပါတယ်နောက်ပြီးတော့ရန်ကုန်မြို့ကြီးမှာရှိတဲ့ပိုင်လိုင်းတွေကဘယ်နေရာကဘလို့ဆွဲထားပြီးပါရှိတယ်ဆိုရဲမြေပုံလည်းပေါ်ဖို့လိုပါတယ်ဘယ်နေရာမှာဘလို့ရှိနေပြီးရေကဘလို့စီးနေတယ်ဆိုရဲဟို flood map ပေါ့နော်ရေကြီးရင်ဘလို့စီးကြမယ်ဆိုရဲရှိဖို့လိုပါတယ်နောက်တစ်ချက်ကအချို့နေရာတွေမှာအိမ်ဆောက်တင်လားမဆောက်တင်ဘူးလားအဆောက်အဦမဆောက်တင်ဘူးလားဆိုရဲဟာတွေကိုလည်းဆုံးဖြတ်ချက်တွေလုပ်ဖို့လည်းလိုပါတယ်နောက်ဒီကိစ္စကတစ်နှစ်ထဲနဲ့လည်းပြီးမှာမဟုတ်ဘူးနှစ်တိုင်းနှစ်တိုင်းဖြစ်လာမယ့်ကိစ္စဖြစ်တယ်။နောက်အဓိကအရေးကြီးဆုံးကလည်းရန်ကုန်မြို့မှာလည်းမကောက်ပဲမြို့ပဲဖြစ်ဖြစ်ဒီလိုမိုးရွာလာပြီဆိုရင်ဥပမာရေတွင်းဆိုလို့ရှိရင်ရေတွင်းကရေတွေကအပြင်ကအရေးအညစ်တွေပါလာပြီးတော့မတန့်ရှင်းတာတွေဖြစ်နိုင်တယ်။ရေကြီးလို့ရှိရင်မင်္ဂလာပိုက်တွေကလည်းအိမ်မိုးရေတွေနဲ့ရောပြီးတော့မတန့်တဲ့ကိစ္စစက်မှုလက်မှုလုပ်ငန်းတွေမှာတုံးကြတဲ့ဓာတုပစ္စည်းအခြားပစ္စည်းဓာတ်မြေဩဇာတွေစတာတွေနဲ့ညဉ့်ညမ်းမှုတွေပညာပေးကလည်းအများကြီးလိုပါအမိုက်ကအစာလူတွေအနေနဲ့ပြည်ရလဲကူအောင်ဘယ်လိုလုပ်မယ်ဆိုတဲ့ရေရှိစီမံကိန်းတွေအများကြီးလိုပါတယ
်။တဘာဝဝင်းချင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ဒေါက်ခင်မြတ်သက်ပါရှင်စနေနေ့နေ့ခင်း VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။ဇူလိုင်လ9ရက်နေ့က Eritrean သမ္မတ Isaiah Awaki နဲ့ Ethiopia ဝန်ကြီးချုပ် Abiy Ahmed တို့ဟာသူတို့နှစ်နိုင်ငံကြားကွဲလွဲချက်တွေကိုအပြေရှားဖို့ဆုံးဖြတ်ခဲ့ကြပြီးငြိမ်းချမ်းရေးသဘောတူညီမှုတရက်လက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီလိုသဘောတူညီလိုက်ကြတဲ့အတွက်ဆယ်စုနှစ်နှစ်ခုကြာစစ်မဲ့ဖြစ်ပွားနေမှုကိုအဆုံးသတ်သွားစေမှာလည်းဖြစ်ပါတယ်။1993ခုနှစ်ပြည်သူ့ဆန္ဒခံယူပွဲအရ Eritrea ဟာ Ethiopia ထံကနေလွတ်လပ်ရေးရရှိခဲ့ပြီးနောက်9နှစ်ကြာထိနှစ်နိုင်ငံကြားမှာလက်လက်လဲလဲချစ်ကြည်ရင်းနှီးစွာရှိခဲ့ကြပါတယ်။ဒါပေမဲ့1998ခုနှစ်ရောက်မှာဖြစ်ပွားတဲ့နှစ်နိုင်ငံနယ်စပ်ငင်းပွားမှုကစပြီးတော့အပြန်အလှန်ရရက်ဆက်ဆက်တိုက်ခိုက်ခဲ့ကြရမှာလူပေါင်း 8,000 လောက်တေဆုံးခဲ့ကြရပါတယ်။တက္ကသိုလ်2000ခုနှစ်ရောက်မှာအပြန်အလှန်တိုက်ခိုက်နေမှုတွေရပ်ဆဲခဲ့ပေမဲ့ အငင်းပွားနေတဲ့နေမြေပိုင်တဲ့အတွင်းမှာတော့စီအေးအရရန်ဆောင်နေခဲ့ကြပါတယ်။ကာလရှည်ကြာရန်လိုတိုက်ခိုက်နေမှုတွေအဆုံးသတ်သွားစေဖို့အရေးမှာငြိမ်းချမ်းရေးသဘောတူညီမှုဟာနှစ်နိုင်ငံစလုံးအတွက်ကြီးမားတဲ့အကျိုးအမြတ်ကိုရရှိစေမှာဖြစ်ပါတယ်။အီသီယိုးပီးယားဟာကုန်းတွင်းပိတ်နိုင်ငံဖြစ်ပါတယ်။ဒါပေမဲ့အီရစ်ထရီးယားနဲ့ဆက်ဆံရေးကောင်းထားရှိခြင်းအပြင်ဆူဝက်စ်တူးမြောင်းကိုဖြတ်ပြီးတော့အာရှနဲ့ဥရောပကိုဆက်တွယ်ထားတဲ့ကမ္ဘာပေါ်မှာပင်လယ်လေကြောင်းသွာလာမှုအများဆုံးပင်လယ်နီစိတ်ကမ်းမြို့နှစ်မြို့ဖြစ်တဲ့အာဆတ်နဲ့မဆာဝါတို့ကိုလမ်းပေါက်သွားစေမှာဖြစ်ပါတယ်။တခြားတစ်ဖက်မှာလည်းအီရစ်ထရီးယားဟာအီသီယိုးပီးယားနဲ့စစ်ပွဲဖြစ်ပွားစဉ်ကအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတဲ့ပျက်စီးမှုတွေကိုပြန်လည်ပြုပြင်နိုင်ဖို့နဲ့စစ်ကြောင်းဘာမှမလုပ်နိုင်ဖြစ်ခဲ့ရတဲ့အခြေအနေတွေကိုဟန်တာသွားစေမှာဖြစ်ပါတယ်။အီရစ်ထရီးယားနိုင်ငံဟာအထူးကြံဖြစ်နေပြီးတော့နိုင်ငံသားအများစုဟာပြပကိုပြောင်းရွှေ့အခြေချနေထိုင်ကြပါတယ်။အီရစ်ထရီးယားနိုင်ငံနဲ့Federal Democratic Ethiopia သမ္မတနိုင်ငံတို့ကြားနှစ်ပေါင်း20ကြာပြည်ပခအဆုံးသတ်သွားစေရေးအတွက်ထိရောက်မှုရှိတဲ့ဇူလိုင်လ9ရက်တန်တိထံကို American ပြည်တော်စုကကြိုဆိုပါကြောင်း American နိုင်ငံသားရေးဝန်ကြီး Mike Pompeo ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။9ရက်တိုင်းသူပြည်သားတွေရဲ့ငြိမ်းချမ်းရေးတရားဝါပြောရေးနဲ့နိုင်ငံရေးပြုပြင်ပြောင်းလဲရေးကိုရှေ့ရှုပြီးတော့တတ်သည့်ရှိရှိဦးဆောင်မှုကိုပေးကြတဲ့ Ethiopia ဝန်ကြီးချုပ် Abiy နဲ့ Eritrea သမ္မတအဇယာတို့ကိုကျွန်ုပ်တို့ကလေးစားချီးကျူးပါတယ်နှစ်နိုင်ငံကြားပုံမှန်ဆက်ဆံရေးငြိမ်းချမ်းရေးနဲ့မိတ်ဆွေနိုင်ငံတွေအဖြစ်ပူးတွဲကြီးညာနိုင်ခြင်းကြောင့်နှစ်ဖက်ပြည်သူတွေကြားမှာနိုင်ငံရေးစီးပွားရေးလူမှုရေးအစရှိတဲ့အသီးအပွင့်တွေခံစားနိုင်စေဖို့ပူးတွဲလှုပ်ဆောင်နိုင်မဲ့အခွင့်အလမ်းတွေရရှိစေပါလိမ့်မယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အမေရိကန်ပြည်ထောင်စုကပံ့ပိုးမှုပေးဖို့အတွက်အဆင့်သင့်ရှိနေတယ်လို့လာမယ့်ရက်တွေမှာပါဝင်ပတ်သက်ကြသူတွေအလုံးအနေနဲ့ပွင့်လင်းမြင်သာမှုရှိရှိနဲ့ဆက်လက်ဆောင်ရွက်သွားကြဖို့လည်းအားပေးတိုက်တွန်းပါတယ်။အီသီယိုးပီးယားနဲ့အီရစ်ထရီးယားနိုင်ငံတို့ကြားငြိမ်းချမ်းရေးရရှိမှုကပင်လယ်နီနဲ့အာဖရိကဥကြိုဒေသဖွံ့ဖြိုးရေးလုံခြုံရေးနဲ့တည်ငြိမ်မှုကိုဖြစ်စေမှာဖြစ်ပါတယ်လို့ဝန်ကြီးပွန်ပေယိုကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။ခုနားဆင်ခဲ့ရတာကတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။စနေနေ့နေ့ခင် VOA မြန်မာပိုင်းစီစဉ်အတွက်သတင်းအချင်းချုပ်ကိုတင်ပြဖို့ချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။ American တပ်ဖွဲ့ဝင်55ဦးရဲ့ရုပ်ကျွန်းတွေလို့ယူဆရတာတွေကို American အာဏာပိုင်တွေလက်ထဲပြန်ပြီးလွှဲပြောင်းပေးတဲ့အတွက်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ကိုသမ္မတ Donald Trump ကတောက်ကြနေမှာကျေးဇူးတင်စကားပြောပါရတယ်။အဲ့တဖို့ဝင်နေဟာလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲအတွင်းကြာဆုံးသွားကြသူတွေဖြစ်ပါတယ်။ဝါရှင်တန်ဒီစီမြို့တော်မှာဇူလိုင်လ26ရက်နေ့ကကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်တွင်းဆိုင်ရာညီလာခံကနေမြန်မာနိုင်ငံနဲ့ပတ်သက်တဲ့ထုတ်ပြန်ချက်ပေါ်အထူးပဲစိတ်ပြေရတဲ့ကြောင်းအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်ယုံကဇူလိုင်လ29ရက်နေ့စွဲနဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။ဒါ့အပြင်အဲ့ဒီညီလာခံကိုမြန်မာနိုင်ငံတက်ရောက်ဖို့ဖိတ်ကြားခြင်းမရှိတဲ့အတွက်မြန်မာနိုင်ငံရဲ့ယက်တီချက်ကိုရှင်းလင်းပြောဆိုခွင့်မရတဲ့အပေါ်စိတ်မကောင်းတဲ့အကြောင်းလည်းဖော်ပြထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာမငြိမ်သက်ဖြစ်နေတဲ့မိုစလင်နေမျိုးတစ်ခုဖြစ်တဲ့မင်ဒါနာအိုဒေသကိုဒေသန္တရကိုပိုင်ဦးချိုရေးပေးမဲ့ဥပဒေတရက်ကိုဖိလစ်ပိုင်ကွန်ဂရက်လွှတ်တော်ကတခဲနဲ့အတည်ပြုလိုက်ပါပြီ။ကိုပိုင်ဦးချိုကရရှိရေးအတွက်ရာဇဝတ်ကြာဖြစ်ပွားတဲ့ပြည်ပကအတွင်းလူပေါင်း3,200ကျော်တည်ဆုံသွားပြီး IS အကြမ်းဖက်အုပ်စုပါပါဝင်ပတ်သက်လာတာပါ။မြန်မာနိုင်ငံဒေသတချို့မှာမိုးအပြင်းထန်ရွာပြီးရေကြီးရေလွှမ်းမှုတွေဖြစ်နေတာကြောင့်အခုနောက်ဆုံးပဲခူးတိုင်းတွေကမြို့တချို့နဲ့မွန်ပြည်နယ်ဘီလင်းမြို့ဘက်မှာတော့အခြေအနေအတော်ဆိုးနေပါတယ်။ပဲခူးတိုင်းတွေကပဲခူးမြို့မတောင်းမြို့ရွှေကျင်မြို့တွေမှာတောက်ကြံတွေကစိုးရင်ရေမှတ်အထက်ထိရောက်သွားပြီးရေကြီးရေရှမ်းတာကြောင့်ဒေသခံအတော်များများဟာဓမ္မယုံတွေမိုးလုံလီလုံအားကစားကမ္မတွေဖုံးကြီးကျောင်းတွေမှာဖွင့်ထားတဲ့ရေဘေးရှောင်စခန်းတွေမှာခိုလုံနေကြပါတယ်။ရေဘေးဒုက္ခသည်တွေကိုတော့အကူအညီတွေပေးနေတယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။ကိုကျော်ကျော်သိန်းကသတင်းအချင်းချင်းကိုတင်ဆက်သွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လင်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Zeynep Abdulrahman ဖြစ်ပါတယ်ရှင်။စနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရွှင်လန်းချမ်းမြေ့ကြပါစေ။ကျွန်မအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.